Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 10ရက်နေ့တောက်တာနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အတန်လွင့်အစီအစဉ်တွေမှာတော့သတင်းတွေကိုဥစွာတင်ပြပေးဖို့စီစဉ်ထားပါတယ်။ဩစတြေးလျတာမတ်အကြီးကမြန်မာစစ်ကောင်းဆောင်အကြီးအကဲကိုတွေ့ဆုံတာဟာဆရာဆွေးမှုကျူးလွန်တယ်လို့စွပ်ထွက်ခံထားရတဲ့စစ်ကောင်းဆောင်ကိုအတိမတ်ပြုရကြတယ်လို့လူအခွင့်ရေးအဖွဲ့ HRW ကဝေဖန်လိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းမှာအရသားတွေပေါ်တိုက်ခိုက်တယ်ဆိုတဲ့သတင်းတွေထပ်မံရရှိကြောင်းနဲ့ရုရှားကတာဝန်ယူရလိမ့်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့
ဘဟုဦးစီးစနစ်ပို့ပြီးတော့များလာတာပေါ့မြန်မာပြည်ရဲ့စီးပွားရေးအနာဂတ်ကောင်းဖို့ပေါ့လေ1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့
မြန်မာနိုင်ငံမှာနိုင်ငံသားငွေတွေအပေါ်အာဏာသိမ်းစစ်ကောင်စီကတင်းကျပ်ထိန်းချုပ်လိုက်တဲ့အတွက်နောက်ဆက်တွဲစိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်လို့ပြောဆိုသုံးသပ်မှုတွေရှိနေပါတယ်မကြမီပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့မြန်မာစစ်ပြေးဒုက္ခသည်တွေကိုထိုင်းကလက်မခံဘဲပြန်နှင်ထုတ်နေတဲ့အပေါ်အဖွဲ့အစည်းတချို့ကကန့်ကွက်ပြောဆိုပါတယ်ဒါအပြင်သီရိလန်ကနဲ့ယူကရိန်းကအခြေအနေတချို့ကိုလည်းတင်ပြပေးဖို့စီစဉ်ထားပါတယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လွင်ဦးနဲ့တော်ခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ
စစ်တပ်နဲ့ယူကရိန်းမှာအရသားတွေပေါ်ရုရှားရဲ့ရက်စက်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတွေထပ်မံရရှိနေပြီးသူ့လိုရတဲ့ရုရှားကတနည်းနည်းတစ်ချင်းချင်းမှာတာဝန်ခံရလိမ့်မယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါတယ်။ရုရှားဆွေရဲ့လိုရတဲ့ဟာဆက်ဆုပ်စရာကောင်းလွန်တယ်လို့လည်းဘယ်ဂျင်နိုင်ငံဘရပ်ဆဲမှာမြောက်အတလန်တိတ်စာချုပ်နေတိုးဘွဲ့နဲ့မဟာမိတ်နိုင်ငံတွေကနိုင်ငံသားဝန်ကြီးတွေကိုတွေ့ဆုံပြီးဝန်ကြီးဘလင်ကင်ကြာသပတေးနေ့မှာပြောဆိုလိုက်တာပါ။ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှိပိုင်းကမြို့တွေကိုတက်ခတ်ဖို့ရုရှားတပ်တွေပြန်မဆုတ်ခွာခင်လမ်းတွေပေါ်မှာတည်တဲ့အထိပစ်ထားခံရသူအများအပြားပါဝင်ယူကရိန်းနိုင်ငံသားအလောင်း410တွေ့ရှိခဲ့တဲ့ KF မြို့တော်နီးဘူခါမြို့ကမြင်ကွင်းတစ်ခုကိုလည်းပြန်ပြောင်းပြောပြခဲ့ပါတယ်ဘူခါမြို့ကကွက်လက်တစ်ခုမှာလူငယ်9ယောက်ကိုထူထောက်ခံပြီးတယောက်ကိုနောက်ကနေခေါင်းကိုပစ်သက်ခဲ့တာကိုအမျိုးသမီးတူနဲ့တခြားလူ40လောက်ကိုအတင်းကျပ်ကြီးခိုင်းခဲ့တယ်လို့လည်းပြောပါတယ်ဒီနောက်မှာတော့ရုရှားတပ်ဖွဲ့ကသူတက်လိုက်တဲ့သူဟာအမိုက်တရိုက်တာဖြစ်ပြီးအမိုက်တွေကိုရှင်းဖို့လာခဲ့တာလို့ပြောဆိုခဲ့တဲ့အကြောင်းလဲကိုယ်တိုင်တွေ့ခဲ့တဲ့အမျိုးသမီးရဲ့ပြောဆိုချက်ကိုကိုကပြောဆိုခဲ့တာပါဘူခါမြို့မှာအရက်သားတွေကိုတပ်ဖြတ်မှုဆွဆွဲချက်တွေဟာမမှန်ကြောင်းရုရှားကငြင်းဆန်ထားပါတယ်ဝန်ကြီးဘလင်ကင်ကတော့အမေရိကန်နဲ့နေတိုးမဟာမိတ်တွေဟာရုရှားရဲ့တိုက်ခိုက်မှုကိုခုခံဖို့ယူကရိန်းကိုနောက်ထပ်စစ်လက်နက်အကူအညီတွေအပြည့်အဝပေးဖို့ဆုံးဖြတ်ချက်ခိုင်မာချထားကြောင်းပြောဆိုခဲ့ပါတယ်ယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေဒဏ်ခတ်အရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ထက်လက်တော်ကကြာသပတေးနေ့မှာတခဲနဲ့အတည်ပြုလိုက်ပြီးနောက်ထပ်ဆက်လက်ပြားပေးသွားမှာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။ရုရှားကရေနံနဲ့သဘာဝတန်ခိုးရေးတင်ပို့မှုတွေကိုသမ္မတဂျိုးဘိုင်ဒန်အမိန့်နဲ့တားမြစ်ထားတာကိုလည်းလွှတ်တော်ကအတည်ပြုခဲ့တာပါ။ယူကရိန်းမှာစစ်မဖြစ်ခင်အချိန်ထိအမေရိကန်ကရုရှားကလောင်စာဆီအနေချင်းလောက်သာတင်သွင်းနေတာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုလိုက်တဲ့နောက်ထပ်ဥပဒေမူကြမ်းမှာတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုသူကုံတွေပဲနိုင်ငံတွေအဖြစ်အခွင့်အရေးပေးထားတာတွေကိုရုပ်သိမ်းမှပြစ်တာကြောင့်အမေရိကန်ဆိုရအနေနဲ့ရုရှားကတင်သွင်းတဲ့တန်မြင့်နဲ့အလူမီနီယံလိုကုန်ပစ္စည်းတွေအပေါ်အကောက်ခွန်တွေအစမတန်ကောက်ယူခွင့်ရတော့မှာဖြစ်ပါတယ်။ယူကရိန်းမှာရက်စက်ချင်းချုပ်တဲ့လူရဲတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့မှုအထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကြီးလေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းပေါ်ကျူးလွန်တဲ့လူရဲတွေအတွက်ရုရှားကိုဖော်ဝင်ဖြစ်ကဆိုင်းငံ့မှုကြာပြင်းတွေကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးကြပါဘူးဆုံးဖြတ်ချက်တည်ပြုဖို့ထောက်ခံမဲ3ပုံ2ပုံရရှိရမှာဖြစ်ပြီးမဲမပေးတဲ့နိုင်ငံတွေကတော့မဲရည်တွေ့ရမှာထက်သွင်းမစဉ်းစားပါဘူးကုလသမဂ္ဂဆိုင်ရာယူကရိန်းသံမကြီးကတော့ရုရှားရဲ့လုပ်ရည်ဟာလူခွင့်ရေးချုပ်ဖောက်မှုတွေသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအခြေခံတွေကိုပါရိုက်ခတ်လာနေတဲ့အကြောင်းလူခွင့်ရေးကောင်စီမှာပြောဆိုခဲ့တာပါ
Suspension of the rights of membership of the Russian Federation in the Human Rights Council is not an option, but a duty
lukwe ka si phoin phit kan ni russia ko sai ngan na ha yue che sia kaisa ta khu mho be luk ko lo ya me tawin ti ya phit par le lu ukraine tan mat ji sergey kaslister ya ga me me kwe ke a ma saka phyo ya ma tai ton ge da ba switzerland nang ngen geneva myo chi sai ku la thamaka lukwe ka si ga phoin 48 nang ngen ko lo thu ri ni lan ga hle we me phi yue che li shi ba de lukwe ka si ma la ta lo 3 ni tawin yu tha de russia ပုံမှန်အတိုင်းဆိုရင်တော့ရှေ့လာမဲ့2023ဒီဇင်ဘာလ31ရက်မှာတက်တန်းကုန်မှာဖြစ်ပါတယ်။ကုလသမဂ္ဂဆရာရုရှားဒုတိယတမန်ကြီးဂနေရီကော့စမင်ကတော့ရုရှားကလူခွေးကောက်စီကထွက်ဖို့ကိုယ်ပိုင်ဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အကြောင်းနဲ့လူခွေးချုပ်ဖောက်မှုတွေကိုအားပေးတာကျူးလွန်တာတွေရှိနေတဲ့အနောက်နိုင်ငံတွေနဲ့အတူဆက်မနေကြတော့ဘူးလို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဆရာအမေရိကန်တမန်ကြီးလင်ဒါသောမတ်ဂရင်းဖေးကတော့တမိုင်းဝင်ဆုံးဖြတ်ချက်ဖြစ်မဲခွဲပြီးမှပဲပြောဆိုခဲ့တာပါ။လူညီကောင်စီအမြင့်တဲ့အဖွဲ့ဝင်နိုင်ငံတစ်ခုကိုလူခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကစံငံ့လိုက်တာဟာယူကရိန်းပြည်သူတွေနဲ့လူခွင့်ရေးအတွက်ခိုင်မာတဲ့သတင်းစကားပားလိုက်တာဖြစ်တဲ့အကြောင်းလဲ VOA ကိုပြောဆိုခဲ့ပါတယ်။ယူကရိန်းမှာရဲသားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့တာနဲ့ပတ်သက်လို့ရုရှားတပ်ဖွဲ့ဝင်တွေချင်းချင်းရေဒီယိုဆက်သွယ်ရေးစနစ်နဲ့ပြောဆိုခဲ့တာတွေကိုကြားဖြတ်ထောက်လှမ်းရရှိထားကြောင်းဂျာမန်ထောက်လှမ်းရေးရှိတွေကပြောဆိုကြပါတယ်။ယူကရိန်းနိုင်ငံ KFU ရောအနီးမှာရဲရဲစစ်စစ်တပ်ဖြတ်မှုတွေဟာရုရှားတပ်တွေရုတ်သိမ်းသွားပြီးမှဖြစ်ခဲ့တာလို့ရုရှားတာဝန်ရှိသူတွေတုံ့ပြန်ထားကြမှာပဲအခုလိုသတင်းထွက်လာတာပါ။ယူကရိန်းစစ်သားတွေနဲ့အရဲသားတွေကိုပြစ်မှတ်ခင်ဘလို့မင်းမြတ်စစ်ဆေးခဲ့တယ်ဆိုတာကိုနောက်ပိုင်းမှာရုရှားစစ်သားတွေဆက်သွယ်ပြောဆိုကြတဲ့မှတ်တမ်းတစ်ခုကိုကိုးကားပြီးဂျာမန်ထောက်လှမ်းရေးရရှိတွေဗိုလ်ထုတွေကလွှတ်တော်ကိုအစီရင်ခံရမှာတင်ပြခဲ့တာဖြစ်ပါတယ်။ရုရှားစစ်သားကစပိတ်စီလာတဲ့လူတယောက်ကိုပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးပြောဆိုနေတာကိုကြားဖြတ်ထောက်လှမ်းထားတဲ့မှတ်တမ်းမှာကြားနိုင်တယ်လို့လည်းဂျာမန်သတင်းဌာနဒါစပီကာကဖော်ပြခဲ့တာပါခင်ဗျာ။
အမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကတောက်ကြနေမနက်ခင်သတင်းတွေကိုဆက်တက်ကြီးညာနေပါတယ်။American တရားရုံးချုပ်တရားသူကြီးဖြစ်တဲ့ခန့်အဖို့သမ္မတဂျိုးဘိုင်ဒန်အဆိုပြုထားတဲ့တရားသူကြီးကန်တန်ဂျီဘရောင်းဂျက်ဆန်ကိုစက်တဘရီနေ့မှာအထက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ
။ On this vote, the yeas are 53, the nays are 47, and this nomination is confirmed.
မဲခွေရမှာထောက်ခံမဲက53မဲ၊ကန့်ကွက်မဲက48မဲရခဲ့ပြီးအဆိုပြုချက်ကိုအတည်ပြုလိုက်တယ်လို့ဒုသမ္မတကမလာဟဲရစ်ကပြောသွားတာပါ။အသက်52နှစ်ရှိပြီဖြစ်တဲ့လူမဲအမျိုးသမီးတူအနေနဲ့ပထမဆုံးအမေရိကန်တရားရုံးချုပ်မှာတာဝန်ထမ်းဆောင်ဖို့အထက်လွှတ်တော်ကနေအတည်ပြုပေးလိုက်တာဖြစ်ပြီးသူမဟာတရားရုံးချုပ်မှာတတိယမြောက်လူမဲတရားသူကြီးဖြစ်ပြီးပထမဆုံးလူမဲအမျိုးသမီးဖြစ်တဲ့တာဝန်ထမ်းဆောင်ရသူဖြစ်လာတော့မှာပါလွှတ်တော်မှာတရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်တစ်ပါတီဝင်50နဲ့အတူ Republican Party ကဆူဇန်ကောလင်းစ်လီဇာမာကော့စကီနဲ့မစ်တ်ရော့မနီတို့သုံးဦးကထောက်ခံမဲပေးမယ်လို့ပြောထားတာဖြစ်ပါတယ်တရားရုံးချုပ်မှာလက်ရှိအမျိုးသမီးတရားသူကြီး၃ဦးဖြစ်တဲ့ဆိုနီယာဆိုတိုမာယာ၊အီလင်နာကေဂန်နဲ့အေမီကော်နီဘက်ရက်တို့နဲ့အတူ၄ယောက်မြောက်အမျိုးသမီးဖြစ်တဲ့ဂျက်ဆန်ကတာဝန်ထမ်းဆောင်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအော်စတြေးလျသံတမန်ကြီးအန်ဒရီယာဖော့ကနာရဲ့ဗိုလ်ချုပ်မှူးကြီးမေအောင်နိုင်နဲ့တွေ့ဆုံမှုဟာစစ်ရာဇဝတ်မှုတွေကျူးလွန်တယ်လို့အစစ်ဆွဲခံရတဲ့မြန်မာစစ်ကောင်စီအကြီးအကဲကိုတေဝင်အတိမတ်ပြုရာရောက်စီတယ်လို့ Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကကျတဲ့ဘရင်းနေမှာအပြစ်တင်ဝေဖန်လိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အရသာအဆုအကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းကျင်ထားချိန်မှာတမ်မကြီးနဲ့အတူစစ်တပ်မှုဗိုလ်မှူးကြီးတိုနီအီဂန်ပါနေပြည်တော်မှာဗိုလ်တပ်မှုတွေကစစ်ကောင်းဆောင်နဲ့တွေ့ဆုံကြတာကိုအဆုအသတင်းမီဒီယာမှာဖော်ပြထားပြီးဂန္ဓာဆောင်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့အတွက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်ခဲ့တာပါ။အော်စတြေးလျနိုင်ငံခြားရေးဌာနကကက်ထရီနာကူပါကတော့ဒီတွေ့ဆုံမှုကလည်းမြန်မာအာဏာပိုင်တွေအကြမ်းဖက်မှုရပ်ပစ်ဖို့နဲ့ဖမ်းဆီးထားသူတွေပြန်ထုတ်ပေးဖို့ထပ်မံတောင်းဆိုခဲ့တာဖြစ်ပြီးဩစတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုတဲ့သဘောမဟုတ်ကြောင်းဩစတြေးလျအထက်လွှတ်တော်မှပြောကြားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ရဲ့သတင်းဖော်ပြချက်တွေကိုကြည့်ရင်ဒီလိုသဘောတည့်အောင်နေတာကြောင့်ဒီတွေ့ဆုံမှုမျိုးဟာလက်ခံနိုင်စရာမရှိတယ်လို့မြန်မာစစ်တပ်ကိုအရေးယူနေတဲ့တခြားနိုင်ငံတွေကအစိုးရရဲ့ကြိုးပမ်းမှုကိုရှော့တွေ့ရရောက်နေတယ်လို့ HRW ကပြောပါတယ်။ ဒါ့အပြင်ဩစတြေးလျအစိုးရအနေနဲ့မြန်မာစစ်တပ်ကိုအရေးယူနေတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးအရေးယူမှုတွေချက်ချင်းချမှတ်ဖို့ပါတိုက်တွန်းလိုက်ပါတယ်ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အမရမ်ခန်ပေါ်မှာအတိုက်ခံတွေကအယုံကြည်မရှိအဆိုတင်းတင်းမှုအတွက်တားဆီးပိတ်ပင်ခဲ့တဲ့အမျိုးသားလွှတ်တော်ကအမတ်342ဦးပါတယ်ပါလီမန်အောက်လွှတ်တော်ဒူးဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ကိုပါကစ္စတန်ရဲ့အမြင့်ဆုံးတရားရုံးချုပ်ကကျယ်သပရေးနေမှာပယ်ချလိုက်ပါတယ်တနင်္လာနေ့ရက်အောက်လွှတ်တော်အထူးအစည်းအဝေးမှာဝန်ကြီးချုပ်ခန်မှာနိုင်ငံကိုလွဲမှားစွာအုပ်ချုပ်နေတဲ့ဆိုပြီးအတိုက်ခံတွေကအယုံကြည်မရှိအဆိုတင်းတင်းဖို့အတွက်စူးစမ်းခဲ့ကြတာဖြစ်ပြီးဒါကိုအောက်လွှတ်တော်ဒူးဥက္ကဋ္ဌကဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ဘူးဆိုပယ်ချခဲ့တာပါ။တမရအရစ် LB ကလည်းဝန်ကြီးချုပ်ခန်းမြေအကြံပေးချက်အရအောက်လွှတ်တော်ကိုဖျက်သိမ်းခဲ့ပြီးရက်ပေါင်း90အတွင်းရွေးကောက်ပွဲအသစ်ကျင်းပပေးမယ်လို့အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီအယုံအကြည်မရှိအဆိုတင်သွင်းမှုရဲ့နောက်ွယ်မှာပြည်ပကအင်အားကြီးနိုင်ငံရှိနေတယ်ဆိုပြီးဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံရဲ့တရားသူကြီး၅ပါးထံအမြင့်ဆုံးတရားရုံးချုပ်မှာတနင်္လာနေ့ကစတင်ကြားနာနေတာဖြစ်ပါတယ်။အခုကျက်တဲ့ပရင်းနေမှာတော့တရားရုံးတရားသူကြီးချုပ်ဦးမအတာဗန်ဒဲကလွတ်တော်ဒုဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီကြောင်းတရားသူကြီးအားလုံးကတညီတညွတ်ထဲဆုံးဖြတ်ခဲ့တယ်လို့ပြောသလိုသမရရဲ့လွတ်တော်ဖြတ်သိမ်းမှုဟာလည်းဖွဲ့စည်းပုံနဲ့မကပ်ညီဘူးလို့ပြောပြီးတရားရုံးချုပ်ကပယ်ချကြောင်းအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ခမ်းနဲ့သူ့အစိုးရအဖွဲ့အနေနဲ့စနေမနေ့မှာအတိုက်ခံတွေတင်သွင်းထားတဲ့အယုံအကြည်မရှိအဆိုအတွက်လွတ်တော်ပြန်လည်ခေါ်ယူပြီးဝန်ကြီးချုပ်ရွေးကောက်ရေးဆက်လုပ်ဖို့ပါအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့စွမ်းအင်ကဏ္ဍကိုတရုတ်အစိုးရအထောက်ခံပေးထားတဲ့ကွန်ပျူတာဖောက်ထွင်းရေးဟက်ကာအဖွဲ့ကရေရှည်ပိတ်မှတ်ထားဖောက်ထွင်းနေတယ်လို့ထင်ကြောင်း American ခြေဆိုင် Cyber လုံခြုံရေး Insec Group ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီဟက်ကာတွေဟာအိန္ဒိယပြည်နယ်ခုနှစ်ပြည်နယ်ကပြစ်စစ်ဒဏ်အားဖြန့်ဝေတဲ့ဌာနတွေနဲ့အိန္ဒိယတရုတ်နယ်စပ်ကနှစ်နိုင်ငံပဋိပက္ခဖြစ်နေတဲ့ဒေသတွေကပြစ်စစ်ဒဏ်အားဖြန့်ဝေရေးထိန်းချုပ်တဲ့ line တွေကိုပြစ်မှတ်ထားပြီးလအတော်ကြာဖောက်ထွင်းနေကြောင်းအချက်လက်တွေရထားတယ်လို့ Insec ကပြောပါတယ်။တရုတ်နိုင်ငံကြီးဌာနပြောခွင့်ရရှောင်းလီချန်းကတော့အခုလိုအစီရင်ခံစာထွက်လာတာကိုသိထားကြောင်းဒါပေမဲ့တရုတ်စုအဟာဘယ်လို cyber တိုက်ခိုက်မှုမျိုးကိုမဆိုခိုင်ခိုင်မာမာဆန့်ကျင်ကြောင်းပြောပါတယ်။ Direct from Washington The Voice of
America VOA မြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတာပါခင်ဗျာအခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းတဲ့သတင်းဆောင်ပါတွေကိုထုတ်လင်းပါတော့မယ်အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံမှာနိုင်ငံသားငွေဝယ်ယူခွင့်ကိုစစ်ကောင်စီကတင်းကျပ်လိုက်တာကြောင့်အဂရိလိုက်စားမှုပိုများပြီးတော့စီးပွားရေးအပေါ်ယုံကြည်မှုပိုကျလာမယ်လို့လုပ်ငန်းရှင်တွေကပြောဆိုပါတယ်နိုင်ငံသားငွေတရက်အတွင်းပြန်လဲအရေးဘိုးပန်းအမိတ်သစ်ထုတ်ပြီးရပိုင်းအတွင်းမှာပဲနိုင်ငံသားငွေပြန်ဝယ်ဖို့ကိုလည်းပို့ကုန်သွင်းကုန်ကုမ္ပဏီတွေအနေနဲ့ထိပ်ပိုင်းဘုတ်အဖွဲ့ဝင် BOD အကြီးအကဲကိုတိုင်လာဖို့စတဲ့တင်းကျပ်မှုတွေကိုကုန်သွယ်ရေးဦးစီးဌာနကဆက်လက်ညွှန်ကြားခဲ့ပါတယ်အခုလိုဖြစ်လာတာကအရင်ဆိုရှယ်လစ်ခေတ်ဟောင်းပုံစံဘိုးထုတ်ကင်မှုပြန်များလာတာဖြစ်ပြီးစီးပွားရေးကျဆင်းမှုနဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါလိမ့်မယ
်ဟုတ်ကဲ့ဒီတနင်္ဂနွေ AP 3ရက်ပို့ကုန်ရငွေပြန်အပ်ရေးဘိုးဘန်းအမိတ်သိပ်ပြီးရပ်ပိုင်းတွင်ထွက်လာတဲ့ဒီကုန်သွယ်ဦးစီးဌာနညွှန်ကြားချက်ကိုမချခင်ကမှစီးပွားရေးလုပ်ငန်းရှင်တွေသတိပြုမိကြတာမှာတက်ရောက်လာနိုင်မှုအပေါ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်ကြီးက
ဒီတော့ကျွန်တော်မထောင်းတဲ့နောက်ကုန်းလောက်ပါရှင်လေဘူဘန်ဥရီပြည်ပြည်နောက်ပိုင်းမှာဒီမလာဥပဒေစလက်ထက်မာတွေကကျွန်တော်ကဒီရာဒီဘောကိုလွတ်လွတ်လပ်ဖလုံးလို့ရာနေပြီးတော့ကျွန်တော်နိုင်ငံစီးပွားရေးထုတ်တယ်မှာဘူဟာမနီဖလုံးလို့ရာနေပြီးတော့အခုကျွန်တော်ကပြန်ပြီး fish brain နဲ့ပြန်သွားမယ်အနေထားကိုပြန်ရောက်လာတာပေါ့နော်ဟိုဒီကတော့လုပ်ငန်းရှင်တွေယုံကြည်မှုနံပါတ်1နံပါတ်2ကလုပ်ငန်းရှင်တွေဒီလုပ်ငန်းအလုပ်လုပ်ချင်စိတ်ကြောင်းလဲသွားရင်ပို့ပြီးတော့နော်ဒီစီးပွားရေးလက်ပတ်မှုကပို့ပြီးခက်ခဲလာနိုင်တယ
်အဲ့ဒီတော့နောက်ထပ်တက်ရောက်နိုင်မှုကိုလည်းအမီမဖော်လိုတဲ့နောက်စီးပွားရေးလုပ်ငန်းရှင်တူက
ကြီးစရာတစ်ခုပြောနေကြတာဗာလဲဆိုတော့ BOD တယောက်တော့တွေ့ရမယ်ဆိုတော့ကျွန်တော်တို့အင်ပူတာသမားတွေအခုပြဿနာကစီးပွားကုသပုံမှန်သွားနေကြမနေရာကို BOD ရှစ်ယာယူတိုးပေးရမယ်ပုံစံဖြစ်နေပြီနောက်တစ်ယောက်ကတော့ဒါဆိုရင်တော့အဲ့ဒီစီးပွားကုသညွှန်ကြားမှုကိုတွေ့ဖို့အတွက်ကို BOD တယောက်တည်တံ့ခံရအောင်ပဲဘာဖြစ်လို့လဲဆိုတော့ BOD ဆိုတာအများသောပြီး export import အကြီးကျယ်လုပ်တဲ့ကုမ္ပဏီတွေအားဆိုရင် BOD ဘယ်အားမှလဲဒီလိုလာတွေ့ဖို့အဲ့တော့ဘာဖြစ်လဲဆိုတော့တန်းစီရအောင်မယ်တိုကင်ရောင်းစားမယ် appointment ရုပ်စားမယ်ပွဲစားတဲ့ agent တွေလုပ်မယ်ချိန်တိတ်မကုန်အောင်မဆောင်အောင်ပေါ့လေဆိုတော့ထုံးစံတိုင်းမအားလုံးကြာပြီးသားအစည်းအဝေးရှိတယ်ဆိုရင်ထိုင်ဆောင်တော့ပဲလေဘယ်တော့အရေးကြီးတဲ့ကုမ္ပဏီပဲဖြစ်နေအရင်ထိုင်ဆောင်ဆိုသူအစည်းအဝေးမပြီးမချင်းဆိုသွေးပြီးတော့အဲ့ ဆိုကိုယ့်ကုမ္ပဏီကအရေးကြီးတဲ့ကိစ္စရေးရှိတယ်တပတ်အတွင်းမှာ export import လုပ်ရမယ်ဆိုအဲ့ဒီအချိန်တိုင်း appointment ရောင်းစားတဲ့ဟာဖြစ်လာမယ် corruption တွေဖြစ်လာမယ် red tape တွေများလာတော့အဲ့ဒါကြီးနောက်ဆက်တွဲကတေချာတစ်ခုကတော့ corruption ကိုဦးတည်သွားတော့မှာပဲလေ
ဒါအပြင်အခုလိုဈေးကွက်နဲ့ဆန့်ကျင်ပြီးအုပ်ချုပ်မှုစနစ်တစ်ခုလုံးဖြစ်လာတဲ့အချိန်တွေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဖိုးဝင်းက
ဒီ import လုပ်တဲ့လူတွေရဲ့သုံးဖြတ်ချက်ကဈေးကွက်ပေါ်မှာပဲမူတည်ပြီးတော့ဒီနေ့တွင်းမှာလားမနေ့ဖြန်တွင်းမှာလားတသားမိုးတွင်းမှာလားငါးသိန်းမိုးတွင်းမှာလားဆုံးဖြတ်ရမယ့်ဟာကအခုလုပ်ငန်းရှင်တွေကိုစားဆုံးဖြတ်တော့မယ်သဘောဖြစ်နေတာပေါ့ဆိုလိုတာကတော့ဘ ਹੁ ဦးစီးစနစ်ပို့ပြီးတော့များလာတာပေါ့အဲ့လိုများလာတာကလည်းမြန်မာပြည်ရဲ့စီးပွားရေးအနာဂတ်ကောင်းပေါ့လေ1980ကျော်မှာမြန်မာပြည်ကြုံတွေ့ခဲ့ရတဲ့နိုင်ငံသားငွေရှားပါလို့ဖြစ်တဲ့ပုံစံအတိုင်းတစ်ဖြည်းဖြည်းနဲ့တူလာတာပေါ့လေနော်နောက်ဆုံးကျတော့ဟိုတန်းကြီးကမောက်ကမာဖြစ်တဲ့အချိန်ကြီးဒီရောက်သွားတာပေါ့ဆိုတော့ဒီဟာဒီကိုဖြည်းဖြည်းရောက်ရောက်မှန်ကန်တဲ့ policy နဲ့ပြန်ပြင်ဖို့လိုတယ်လေဒီတိုင်းတော့ထားရင်တော့မဖြစ်ဘူးလို့ထင်ပါတယ
်အဲ့ဒီတော့ဒီပြဿနာပြန်ဖြေရှင်းသင့်ပုံကိုလည်းအမည်မဖော်လိုတဲ့ပထမစီးပွားရေးလုပ်ငန်းရှင်ကြီးက
အခုလိုမျိုးကျိုးနေစနစ်ဒီမှာခြိလိုက်တဲ့ခါမှာတက်ပွားပေါ့နော်နောက်ပြန်လှည့်သွားတဲ့အနေအထားကိုကျွန်တော်အများကြီးတွေ့ရတယ်အဲ့တော့ငယ်ရင်ကျွန်တော်တောင်းဆိုနေတယ်တင်ပြလာကြတယ်ဒီဆော့ဖ်ဝဲ business ကိုပုံပြီးလွယ်ကူဖို့အတွက်ဒီကျိုးနေစနစ်ဒီရှင်းချဖို့အတွက်ဆိုတော့2017ခုနှစ်ကတမနာကြီးဦးစိစေဆိုရလက်ထက်နောက်ပိုင်းညစကြတဲ့ပြည်ပြောင်းလေးဘလောက်တဲ့စနစ်ကိုများတော့ရှင်းချတယ်ဟိုကျိုးနေစနစ်တွေများရင်ဒါထဲမှာ corruption တွေအများကြီးပါလာနိုင်တယ်အော်ဒါရီကိုဟိုရှင်းချဖို့အတွက်ဆိုပြီးပြင်ဆင်ကြတဲ့ reform ကအများကြီးကျွန်တော်နိုင်ငံချီးရောက်ခဲ့ရတယ်အခုလိုမျိုးပေါ့ပြန်ပြီးတော့တော့ဘောပြန်သွားတဲ့အခါမှာဘလူးလိုက်တဲ့စီဝိုင်းဘောရအမိုင်းနဲ့အော်တော့ပြန်တော့ပြန်လေမလားဆိုတော့ကျွန်တော်တို့လုပ်ငန်းရှင်ကြားရမှာစိုးရိမ်နေပါလေ
ဒီနေရာမှာဘာကြောင့်အခုလိုရုတ်တရက်နိုင်ငံသားငွေထိန်းချုပ်ဖို့ဖြစ်လာရနိုင်လဲလို့မေးရမှာအမည်မဖော်လိုတဲ့နောက်စီဝိုင်းလုပ်ငန်းရှင်ကနိုင်ငံသားအရန်ငွေပြတ်တောက်တာကြောင့်လို့သုံးသပ်ပါလေ
ကျွန်တော်တင်တော့ reserve ဖြစ်မှာထင်တယ်ဒေါ်လာ reserve ကို तू အယောင်းမဲ့ရှိတော့တယ်အရင်အစိုးရလက်ထက်တည်တုန်းကဆိုရင်အယောင်းရှိတယ်အဝဲရှိတယ်အခုကတော့တောက်လျှောက်ကြည့်ရအဝယ်ဆိုတဲ့ဟာတခါမှမရှိတော့ဘူးလေအယောင်းမရှိတော့တာ။အယောင်းဆိုတဲ့ဟာလည်းအခုကဒီအစဆုံးပါလေ February 10ရက်နေ့ကနေစပြီး2021 February ကဘလောက်ရောင်းထားရဲဆိုတော့ figure ကြီးထွက်လာအယောင်းမရှိတော့တယ်။အယောင်းရှိတဲ့အပြင်ကိုအခုက export မရှိတော့ဘူးဆိုတော့ထုံးစံ import ပဲရှိရတဲ့ dollar shortage ဖြစ်မှာပဲလေ။အဲ့ဒီနောက်ဆက်တွဲကကျွန်တော်အမီးပြတ်တယ်နောက်ဆက်တွဲလေးပေါ့နော်။အဲ့ဒါအပြင်အခုလက်တော့ဆစ်လက်နဲ့ပစ္စည်းတို့ဘာလို့တုံးဆွဲတဲ့ဟာတွေအများကြီးကျန်နေအောင်အဲ့လေမြန်တစ်ခေါက်တက်လိုက်တယ်ဆိုဘလောက်ကုန်တယ်လို့ဘာလို့ပေါ့နော
်။ဒါအပြင်အခုလိုတင်းကျပ်တဲ့ထိန်းချုပ်မှုတွေကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်တာကတဆင့်ဈေးတက်ကြတန်ခံရမယ့်အောက်ခြေထွက်လို့သူတောင်သူတူးချင်းအထိရိုက်ခတ်မှုဆက်ကြီးနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကဆက်သတိပေးလိုက်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာနိုင်ငံသားငွေထိန်းချုပ်မှုနဲ့မြန်မာစီးပွားရေးအလားအလာအကြောင်းကိုကိုဝင်းမင်းတင်ပြသွားတာပါဆက်လက်ပြီးတော့မြန်မာစစ်ပေးဒုက္ခသည်တွေအကြောင်းကိုတင်ပြပေးပါအောင်မယ်အသက်အန္တရာယ်ဆိုးရင်ရတဲ့အတွက်ကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလက်မခံပဲနိုင်ငံရင်းကိုပြန်ပို့တာကိုအပြည်ပြည်ဆိုင်ရာဥပဒေအရတားမြစ်ထားပေမဲ့ထိုင်းနိုင်ငံကတော့မြန်မာစစ်ပီးဒုက္ခသည်ထောင်ပေါင်းများစွာကိုပြန်မောင်းထုတ်နေပါတယ်။ဒီအကြောင်း AB သတင်းဌာနရဲ့စောင်းပါတပုတ်ကိုအခြေခံပြီးကိုခင်မောင်စိုးမင်းကဆက်ပြောပြပေးပါမယ်
။မြန်မာနိုင်ငံတဲကမိမိတို့ဇာတိရွာတွေမိရှုခံရတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့အကြောင်းထွက်ပြေးလာကြရတဲ့စစ်ပီးဒုက္ခသည်တွေဟာထိုင်းဘက်ကလည်းလက်မခံတဲ့အတွေ့အကြောင်းနေဆက်တောင်ရင်မြစ်ထဲကတဲတောင်ကျွန်းတွေပေါ်မှာဖြစ်တယ်လို့နေထိုင်နေကြရပါတယ်။အဲဒီလိုအခြေအနေနဲ့ပတ်သက်ပြီးထိုင်းနိုင်ငံမှာအခြေစိုက်မြန်မာဒုက္ခသည်တွေကိုအကူအညီပေးနေတဲ့သဘောရာကွန်ဆိုဒီယမ်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ကအခုလိုပြောပါတယ်
။ There needs to be somewhere where these people
မြန်မာနိုင်ငံမှာဒီထက်ပိုပြီးတည်ငြိမ်အေးချမ်းမှုမရှိမချင်းဒီစစ်ပီးဒုက္ခသည်တွေအချိန်ကြာကြာခိုးလုံနေထိုင်နိုင်တဲ့နေရာတွေလိုအပ်နေပါတယ်။
မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းပြီးကတည်းကလူပေါင်း1900ကျော်သေဆုံးခဲ့ပြီးကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအပါအဝင်လူပေါင်း1300ကျော်ကိုစနစ်တကျဖမ်းဆီးနှိပ်စက်ခဲ့ပါတယ်။ထိုင်းနိုင်ငံဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာကွန်ဗင်းရှင်းမှာလက်မှတ်ထိုးမထားပါဘူး။ဒါပေမဲ့အခုမြန်မာဒုက္ခသည်တွေဟာသူတို့သဘောနဲ့သူတို့ပြန်သွားကြတာပါလို့ထိုင်းအစိုးရကပြောပါတယ်။ဒါအပြင်လူအများကိုနှိပ်စက်ညှဉ်းပန်းခံရမဲ့နိုင်ငံကိုပြန်မပို့ရဆိုတဲ့နိုင်ငံတကာဥပဒေအတိုင်းသူတို့လိုက်နာနေပါတယ်လို့လည်းထိုင်းအစိုးရကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ထိုင်းနိုင်ငံကိုရောက်ရှိခိုးလုံနေကြတဲ့မြန်မာဒုက္ခသည်က18000ဝန်းကျင်ရှိမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ထိုင်းအစိုးရကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်မှာတော့2000ဝန်းကျင်ပဲရှိတော့တယ်လို့ထိုင်းမြန်မာနေဆက်ကုတ်ကဲရေးစင်တာ TMBC ကပြောပါတယ်။ဒုက္ခသည်အများစုဟာသူတို့ရဲ့နေမြေမှာမြန်မာစစ်ကောင်စီတပ်နဲ့ တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်မြစ်တွေကိုဖျက်ကျော်ပြီးမိသားစုတွေနဲ့အတူထွက်ပြေးလာကြတာဖြစ်ပါတယ်။အဲ့ဒီနောက်မြစ်ဘေးမှာဖြစ်သလိုဆောက်လုပ်ထားတဲ့ယာယီတဲငယ်လေးတွေနဲ့နေထိုင်ကြရပါတယ်။အခုအချိန်မှာအပြစ်ခတ်တွေရပ်ဆဲထားတယ်လို့ကြေညာထားပြီးမြန်မာစစ်ကောင်စီတပ်တွေကအဲ့ဒီဒုက္ခသည်တွေရဲ့နေရက်ကြီးဝါတွေကိုမီးရှို့မြေမြုပ်မိုင်းတွေထောင်ထားကြပြီးထိုင်းအာဏာပိုင်တွေကလည်းသူတို့ကိုနေရက်ပြန်မောင်းထုတ်နေကြတယ်လို့အကူအညီပေးအဖွဲ့အစည်းတွေနဲ့ဒုက္ခသည်တွေကိုယ်တိုင်ကပြောပါတယ်။ဒါ့အပြင်အချိန်တော်တော်များများမှာမြန်မာနိုင်ငံဘက်ကတနတ်တန်တွေဘုံပေါက်ကွဲတန်တွေနဲ့လေချောင်းကပစ်ခတ်တန်တွေကိုထိုင်းနိုင်ငံဘက်ကနေအတိုင်းသားကြားနေရတယ်လို့လည်းပြောပါတယ်။အဲ့ဒီလိုအခြေအနေတွေကြားမှာသူတို့တွေဟာမြေကမ်းဘေးမှာဖြစ်တယ်လို့နေထိုင်ကြရတာဟာကြောက်လန့်စရာကောင်းတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာမြန်မာစစ်ပြေးဒုက္ခသည်တွေရှိနေတယ်ဆိုတာကိုထိုင်းစစ်ဘက်ကအတိအမှတ်မပြုကျင်ကြပါဘူး။ဘာဖြစ်လို့လဲဆိုတော့မြန်မာစစ်ကောင်စီခေါင်းဆောင်တွေစိတ်ညူညင်မှာကိုစိုးရိမ်မှာဆိုလို့ဖြစ်တယ်လို့45 Rice လူခွင့်ရေးအဖွဲ့က Patrick Ponsetton ကပြောပါတယ်
။ Thai military is intent on controlling the situation, controlling the narrative.because obviously they
ထိုင်းစစ်တပ်အနေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုထိန်းချုပ်ထားခြင်းနဲ့သတင်းအချက်အလက်တွေကိုထိန်းချုပ်ထားခြင်းနဲ့သူတို့ဟာဒီကိစ္စမှာနိုင်ငံရေးအရာဖုံးအုပ်ထားခြင်းနဲ့ဘာဖြစ်လို့လဲဆိုတော့သူတို့ဟာမြန်မာစစ်ကောင်းဆောင်တွေနဲ့အလွန်ရင်းနှီးလိုပဲဖြစ်ပါတယ
်ထိုင်းစစ်တပ်ကတော့သူ့ရဲ့အဲ့ဒီလိုမှတ်ချက်ပြောစကားအပေါ်မှာညှင်းဆို့ထားပါတယ်ခင်ဗျာ
ဒါကတော့မြန်မာစစ်ပြေးဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုကိုခင်မောင်စိုးမင်းပြောပြသွားတာပါဒီနောက်မှာတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ပြချင်ပါသေးတယ်ပထမဆုံးတစ်ပုဒ်အနေနဲ့ကတော့တီရိလင်္ကာနိုင်ငံမှာလျက်စစ်မီပြတ်တာဆေးဝါးအစားအသောက်နဲ့တခြားလူအပ်တဲ့ကိစ္စတွေရှားပါလာနေတာကြောင့်တီရိလင်္ကာဆေးရုံတွေမှာလည်းဆေးဝါးပြတ်လတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုတိုင်းပြည်ရဲ့စီးပွားရေးအကျအတဲတွေကိုဖြည့်ရှင်းပေးဖို့ဒါအပြင်စီးတိုင်းပြည်ရဲ့စီးပွားရေးအကျအတဲတွေကိုဖြည့်ရှင်းပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းဖြစ်ပေါ်နေပါတယ်ဒီအကြောင်းရိုက်တာသတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးတော့အလိမ္မာကဆက်လက်ပြောပြပေးပါမယ
်။တရုတ်နိုင်ငံနိုင်ငံမှာဆယ်စုနှစ်အတွင်းမကြုံဆက်ဘူးဆိုးရွားလာတဲ့စီးပွားရေးအကျပ်တဲတွေပေါ်ပေါက်နေတာကြောင့်စီးပွားရေးမြို့တော်ဖြစ်တဲ့ကိုလံဘိုကဆေးရုံတွေမှာမရှိမဖြစ်လိုအပ်တဲ့ဆေးဝါးပြက်လက်မှုတွေကြုံနေရပါတယ်။ဧပြီလ၁ရက်နေ့တောက်ကြနေမှာတရုတ်လင်္ကာသမ္မတဂိုတာဘာယာရာဂျပက်ဆာကနိုင်ငံမှာအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ဒါပေမဲ့လည်းသူ့ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေ၅ရက်မြောက်ရှိလာပြီးအာဏာရညွန်ပေါင်းအဖွဲ့ကနေလွတ်တော်အမတ်အများပြားနှုတ်ထွက်သွားတာကြောင့်လူနည်းစုအစိုးရဖြစ်သွားပြီးတဲ့နောက်ဧပြီလ၅ရက်နေ့နောက်ပိုင်းမှာနိုင်ငံရဲ့အရေးပေါ်အခြေအနေကြေညာချက်ကိုတရုတ်လင်္ကာသမ္မတကပြန်ရုပ်သိမ်းခဲ့ပါတယ်။တိရိလင်္ကာမှာစားတောက်ကုန်၊လောင်စာဆီ၊ပြည့်စစ်တာအားဆေးဝါးနဲ့တခြားမရှိမဖြစ်နေ့စဉ်သုံးပစ္စည်းတွေပြက်လက်နေတာသတင်းပတ်အတော်ကြာနေပြီးဒါဟာကျန်းမာရေးစနစ်တစ်ခုလုံးကိုပြိုလဲသွားစေနိုင်တယ်လို့ဆရာဝန်တွေကဆိုပါတယ်။ဒီလိုအကျပ်တဲတွေကြားကပဲပြည်သူတွေဟာဆေးကုသမှုခံယူဖို့နဲ့လိုအပ်တဲ့ဆေးဝါးတွေရဖို့ဆေးရုံတွေရှေ့မှာစောင့်ဆိုင်နေကြပါတယ်။
even with the hospital general things
ဆေးရုံတွေမှာတောင်ဆေးဝါးပစ္စည်းတွေတော်တော်များများမရှိတော့ဘူးတခြားလုပ်ငန်းလက်ပတ်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလုံးစိတ်ပျက်စရာပါပဲဗျာနောက်လူနာတွေအတွက်အစားတောက်ကအစားအခက်အခဲတွေရှိတယ်လို့လည်းကျွန်တော်ကြားတယ်စောင့်ဝင်နေအရန်ကိုခက်ခဲနေကြတာပ
ါဒီလိုနိုင်ငံရဲ့လက်ရှိအခြေအနေတွေကြောင့်ဟိုတယ်လုပ်ငန်းနဲ့ဆက်ဆက်လုပ်ကိုင်သူတွေရဲ့လုပ်ငန်းတွေဟာလည်းဆိုးဆိုးရွားရွားထိခိုက်လို့နေပါတယ
် one main reason being is because of the current ongoing power cuts
အဓိကအကြောင်းရင်းကတော့လောင်စာဆီနဲ့တခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေရှားပါတာမိပြတ်တာတွေကကျွန်တော်တို့ဟိုတယ်လုပ်ငန်းကိုတော်တော်လေးထိခိုက်တယ်။ဆိုတော့နိုင်ငံခြားခီးသွွားဧည့်သည်တွေအတွက်ဒီအချက်တွေကအရေးကြီးတယ်လေ။အထူးသဖြင့်အိန္ဒိယဧည့်သည်တွေပေါ့။ကျွန်တော်တို့ဟိုတယ်မှာတော်တော်ကြီးတဲ့အိန္ဒိယဈေးတစ်ခုရှိရယ်လေ။ဒီဈေးကနာမည်အကြီးဆုံးဈေး၅ခုတည်းကတစ်ခုပါ။အခုလိုအခြေအနေနဲ့ဧည့်သည်တွေလည်းမလာတော့ပါဘူးဗျာ။
နိုင်ငံတော်မျိုးရွာတွေမှာစန့်ကျင်ဆန္ဒပြမှုတွေတိုးလာနေပြီးနိုင်ငံရဲ့စီးပွားရေးအကျပ်တဲတွေကိုကင်တွယ်ဖြည့်ရှင်ဖို့တမရရာဂျာဘက်ဆာပြက်ကွက်နေခဲ့ပါတယ်။တိရီလင်ကတမရဟာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ဒီလထဲမှာချင်းငွေကိစ္စဆွေးနွေးဖို့စီစဉ်ထားပြီးဒီအရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲသူ့ရဲ့ဗန္ဒာရေးဝန်ကြီးဟာယာဒူခတ်အပီတရက်အကြာမှာယာဒူကနေနှုတ်ထွက်ခဲ့တာပါ။သမရရာဂျာဘက်ဆာရဲ့အစိုးရအဖွဲ့ကိုဧပြီလ4ရက်နေ့ကဖျက်သိမ်းခဲ့ပြီးအာဏာရပါတီတွေနဲ့အတိုက်ခံပါတီတွေကပယ်ချခဲ့တဲ့ညှို့ညွတ်သောအစိုးရတရက်ဖွဲ့ဖို့ကြိုးစားခဲ့တာပါ။ဒါအပြင်နိုင်ငံရဲ့ရန်ပုံငွေနှဲပါလို့နေတာကြောင့်တိရိလင်ကတန်ယုံတချို့ကိုလည်းယာယီပိတ်လိုက်ရပါတယ်ရှင်။ကျွန်မအလိမ်ပါပါ
။ဒါကတော့နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေတဲ့တိရိလင်ကနိုင်ငံရဲ့အခြေအနေတချို့ကိုအလိမ်ပါပြောပြသွားတာပါ။ဆက်လက်ပြီးတော့ယူကရိန်းနိုင်ငံဘက်ကအခြေအနေတချို့ကိုတင်ပြကြပါသေးတယ်။ ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစပြီးယူကရိန်းပြည်သူတန်ပေါင်းများစွာတို့ရဲ့အိုးအိမ်တွေကနေထွက်ခွာစွန့်ခွာထွက်ပြေးခဲ့ကြပြီးအိမ်မှာမွေးထားတဲ့တရိတ်ဆန်လေးတွေကိုလည်းဂေဟာတွေနဲ့တလိတ်ဆန်ယုံတွေမှာထားခဲ့ကြပါတယ်အခုဆိုလို့ရှိရင်အဲ့ဒီတလိတ်ဆန်လေးတွေကိုစောင့်ရှောက်ဖို့ကပရာရိဒအဖွဲ့တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာမူတည်နေပါတယ် VOA သတင်းတောက်မရီယာပါရစ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်ဒီသတင်းဆောင်ပါးကိုကြည့်ရှုတဲ့အခါမှာတော့စိတ်အနှောက်အယှက်ဖြစ်စရာပုံရိပ်တချို့လည်းပါဝင်နိုင်တာကိုကြိုတင်အသိပေးကြပါရခင်ဗျာ
ပြီးခဲ့တဲ့ February လောက်ကစပြီးတော့ Arena Chef ချုပ်နဲ့သူ့မိသားစုဟာ Kamalevsky ဒေသမှာရှိတဲ့သူတို့ရဲ့အိမ်မှာလူ60ကျော်အတွက်နေစရာနေရာတွေပေးလာခဲ့တာဖြစ်ပါတယ်။လူတိုင်းလူလူကအနောက်ဘက်ကိုဥတီသွားနေကြတာဖြစ်ပြီးတော့အများစုကတော့သူတို့နဲ့အတူသူတို့ရဲ့အိမ်ဝေးတိရစ္ဆာန်လေးတွေကိုပါခေါ်လာခဲ့ကြတာဖြစ်ပါတယ
်။ Свої бульбашці живу, але навколо в мене люди, які про тварин.
ကျွန်မဒါရီမသိပါဘူး။ကျွန်မကကိုယ်အဝေးဝိုင်းလေးထဲမှာပဲနေတာကြောင့်လည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ကျွန်မနားမှာတွေ့ရတဲ့သူတွေအလုံးကတော့သူတို့မွေးထားတဲ့အိမ်ဝေးတိရစ္ဆာန်လေးတွေကိုသူတို့ရဲ့မိသားစုဝင်တွေလိုပဲစောက်ရှောက်ကြတာပါ။
ဒါပေမဲ့အတော်များများကတော့သူတို့မွေးထားတဲ့တရိတ်ဆန်လေးတွေကိုထားပြီးတော့သွားကြတယ်လို့ KM မြို့မှာမိသားစုနဲ့အတူလူတွေသာမကအခုခါမှာတရိတ်ဆန်တွေကိုပါအကူအညီပေးနေတဲ့ KM မြို့ကမာရီယာဘွန်ဒါရန်ကိုကပြောပါတယ
်မင်းကြီးသိရစေချောယခုတည်းကဇာမနစဘဘစ်ပဗီဒန်နစ်နာဗစ
်ကိုတောင်းဝင်ယူလိုက်တယ်ဆိုရင်တော့ကိုမရှိရင်ရက်တီဖို့မဖြစ်တဲ့သူတွေကိုစဉ်းစားရမယ်လို့ကျွန်မထင်ပါတယ်အခက်ခဲဆုံးအချိန်မှာတော့ဒါကတကယ်မှန်ပါတယ်
ပြမျိုးကပရိဒါလုတ်ကန်သူဒီမီထရိုရက်နျူကတော့တခြားပရိဒါလုတ်သူတွေနဲ့ပေါင်းပြီးတော့ဆုံးပြခံရတဲ့တရိတ်ဆန်လေးတွေကိုကူညီဖို့ဇူးပက်ထရိုဆိုတဲ့လှုပ်ရှားမှုကိုစတင်လိုက်ပါတယ်။သူပြောတာကတော့တချို့တွေကသူတို့ရပိုင်းအတွက်မှာပြန်ရောက်လာမယ်အထင်နဲ့အဲ့ဒီတရိတ်ဆန်လေးတွေကိုထားခဲ့ကြတာလို့ဆိုပါတယ်
За 3 дні було 827 заявок. То есть 800
Има муй дару трисан ли ри ຈັນ гэ ເດ ສོ་ ຍິນ ທຣູ ອີ ને ອຂາຈິງວ່າບໍ່ຢູ່ເບຫຼຸດໄປເມລຸອິນເຕີເນັດອອນລາຍບໍມາໂພສຕຄູກໍຈົນຕິນໄລເດອາຍລຸຕິນປີ3ຍັດດ້ວຍມາເບຈົນລຸກໍປ ્યો ລາແລລຸ829ຍາຊິເດດາກະບາປ략ແລ້ວສོ་ຍິນລຸ829ຍາກະທຣູຄວີລີຈອງນີ້ກໍອິມມາຖ້າກະຍາແດສໍລະປ략ນີ້ບາເດຍາກວ່າຕຄູມາສོ་ຍິນໂນຕະອິນຊີມາ2ກອງ3ກອງລောက်ຈັນ гэ ເດຕາຍຄັນລີລອງຊິບາເດ
ကဘာဘောကတချို့အဖွဲ့အစည်းတွေကလည်းယူကရိန်းပြည်သူတွေနဲ့သူတို့ရဲ့အိမ်မွေးတိရစ္ဆာန်လေးတွေရုရှားရဲ့ကျူးကျော်စစ်ကနေလွတ်မြောက်နိုင်ဖို့အတွက်ကူညီနေကြပါတယ်။အဲဒီထဲမှာအမေရိကန်ခြေစိုက်နိုင်ငံတကာတိရစ္ဆာန်ပြည်သူစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ IFOR လည်းပါဝင်ပြီးတော့သူတို့ကယူကရိန်းနဲ့ပိုလန်နယ်စပ်မှာအကူအညီပေးစခန်းတွေကိုဖွင့်ထားပါတယ်။
There aren't great statistics about all of the animals.
Ukraine ကနေပိုလန်ကိုဝင်လာတဲ့လူတွေနဲ့တိရစ္ဆာန်တွေအကုန်လုံးရဲ့စရင်စရားတွေတော့မရှိပါဘူး။ဒါပေမဲ့တနည်းကိုခန့်မှန်းခြေအားဖြင့်လူ 8,000 လောက်ဝင်လာတယ်လို့ကြားပြီးပိုလန်နိုင်ငံထဲကိုဝင်လာတဲ့တိရစ္ဆာန်လေးတွေကတနည်းကို900ကနေ600လောက်ရှိတယ်လို့ကျွန်မတို့ယုံကြည်ပါတယ
်။ဒီထဲမှာတချို့တွေကိုလည်းမကင်နိုင်တာတွေရှိခဲ့ပါတယ်။ Kiev ဒေသကရုရှားတပ်ဖွဲ့တွေတစ်လကျော်လောက်သိမ်းထားတဲ့ဘူရိုဒီယန်ကာစီဗင်ဆောင်ချော်ရီဂီယာမှာဆိုရင်အထဲမှာ၅ဘတ်လောက်အစာနဲ့ရေမရပဲပိတ်မိနေတဲ့တရိတ်ဆန်485កောင်ရှိပြီးတော့ဒီထဲက150လောက်ပဲရှင်းတယ်လို့ယူကရိန်းနိုင်ငံကတရိတ်ဆန်အခွင့်အရေးကာကွယ်ဆောင်ရှောက်နေတဲ့ UA Animal အဖွဲ့ကပြောပါတယ်ဥရောပတရိတ်ဆန်ယုံနဲ့၅ပြတိုက်များအသင်းက KF Kharkiv နဲ့ Michael Lev မြို့မှာရှိတဲ့တရိတ်ဆန်ယုံကအကောင်တွေကိုကယ်တင်နိုင်ဖို့အတွက်လှုပ်ဆောင်နေပြီးတော့အကူအညီတွေပေးဖို့အတွက်လည်းရန်ပုံငွေတွေကောက်နေပါတယ
် are likely to need a lot of support once the war is over.
CGB ด้วยเนาะตะไลสันยุงนี่ฮะအကူအညီတွေအများကြီးလိုလာနိုင်ပါတယ်။ဒါကြောင့်ကျမတို့ကလည်းရန်မုံငွေထဲမှာအဲ့ဒီငွေအတွက်ကိုထည့်စင်းစားနေပြီးအဲ့ဒီငွေတွေကိုတะไลสันยุงนี่သူတို့ဘာသာသူတို့ပြန်ပြီးတော့ရက်ဒီနိုင်အောင်နောက်ပြီးတော့လှောင်ရင်းတွေပြန်ပြီးတိဆောက်နိုင်မှုနဲ့တะไลสันလေးတွေပြန်ပြီးနလန်ထူလာနိုင်မှုအတွက်သုံးသွားမှာဖြစ်ပါတယ်ရှင်
။နိုင်ငံကအဖွဲ့အစည်းတွေနဲ့ယူကရိန်းနိုင်ငံကပရိုက်တာလုတ်ခိုင်သူတွေပေါင်းပြီးတော့တရိတ်ဆန်တွေရာနဲ့ချီကယ်တင်ခဲ့ပြီးတော့ဆက်ပြီးတော့လဲစစ်ပွဲဖြစ်နေသမျှကာလပတ်လုံးတရိတ်ဆန်တွေကိုကယ်တင်နိုင်ဖို့အတွက်စီစဉ်နေပါတယ်ခင်ဗျာ
ဒါကတော့ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခံရတဲ့ယူကရိန်းနိုင်ငံမှာလူတွေတင်မကဘဲတရိတ်ဆန်လေးတွေလည်းဒုက္ခရောက်နေပါတယ်ဒီတရိတ်ဆန်လေးတွေကိုစာနာစိတ်ရှိသူတွေကလည်းကူညီစောင့်ရှောက်မှုတွေပေးနေပါတယ်ဒီအကြောင်းအရာကိုကိုရနိုင်ကစူးစီးတင်ပြသွားတာပါခင်ဗျာVOA ရဲ့တောက်ကြနေမနေ့ပြန်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဒါအပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြပြီးအချိန်တည်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်ဒါတော့ဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းအပတ်စဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်တွေကိုနားတော်တာဆင်ရပါမယ်။ဒါအပြင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ပြပေးတဲ့တိုင်းရင်သတင်းလောက်အစီအစဉ်ကိုလည်းစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရယ်။အခုတော့ကျွန်တော်တို့ပထမဦးဆုံးအနေနဲ့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်ကြပါရယ်။ဝါပြည်နယ်ဟာစစ်အင်အားအကြီးဆုံးဖြစ်ပေမဲ့မြမတပ်မတော်နဲ့အပြစ်ကရက်ဆဲထားတာအနှစ်30ကျော်လာပါပြီ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်တဲ့တိုက်ပွဲတွေမှာတော့ဝါတပ်ဖွဲ့တွေဟာဩဇာကံနယ်မြေချက်ထွင်နေပုံရကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာကိုနားတော်တာဆင်နိုင်ပါပြီခင်ဗျာ
ဝါတပ်ဖွဲ့နဲ့ဗမာတပ်မတော်အပြစ်အခတ်ရက်ဆဲထားတာအနှစ်30ကျော်လာပါပြီဒီကလာအတွင်းဝတ်တပ်ဖွဲ့ဟာစစ်အင်အားအကြီးဆုံးတိုင်းရင်းသားအုပ်စုဖြစ်လာပြီးဘူတင်တန်းကျောင်းနဲ့ကေရာတင်တန်းကျောင်းတို့တောင်ရှိလာပါတယ်။ထိုင်းမြန်မာနယ်စပ်မှာလည်းဝတ်တပ်ဖွဲ့ရဲ့တိုးချဲ့နေမြေရှိပါတယ်။တရုတ်ပြည်တွင်းစစ်မှရှုံးနိုင်သွားတဲ့ကူမင်တန်တရုတ်ဖြူတိုင်းရင်းအချို့ရှမ်းပြည်နယ်ဝဒေသကို1950ပြည့်လွန်အစောပိုင်းမှာဝင်ရောက်အခြေစိုက်စဉ်ကဝတ်တပ်မရှိသေးပါဘူး။1960ပြည်လွန်နှစ်မှာတရုတ်ပြည်တပ်အနိုင်ကျင့်တာကိုခုကနဲ့နေသမားပျောက်ကြားတွေပေါ်လာပါလေ။ဝဒေသကိုဗမာကွန်မြူနစ်ဘကပဝင်လာတော့မှဘကပတက်တဲ့ဒေသခံဝတွေပဝင်လာပါလေ။ဘကပဟာနေသမားပျောက်ကြားအဖွဲ့ခေါင်းဆောင်တွေကတစ်ဆင့်ဝလူစုကိုစီယုံသိမ်းသွင်းနိုင်တဲ့အတွက်ရဲရင်ပြီးတိုက်ရိုက်ကြိုက်ရှိတဲ့ဝတပ်ဖွဲ့ပေါ်ထွက်လာကြောင်းသိရပါလေ။အဲ့ဒီကလေးကပေါ့ယိုချမ်းနဲ့ကြောင်းကြီးလိုင်ဟာထင်ရှားတဲ့ခေါင်းဆောင်တွေဖြစ်ပါတယ်။ဘကပကိုပုံခံတဲ့အခါမှာဝတပ်ဖွဲ့၊ကိုကန်တပ်ဖွဲ့၊မိုင်းလာတပ်ဖွဲ့၊ NDA ကချင်းတပ်ဖွဲ့စတဲ့ကလီးယားတပ်ဖွဲ့တွေပေါ်ထွက်လာပါတယ်။ဒီထဲမှာဝတပ်ဟာထိုင်းမြန်မာနေစပ်အထိနေချဲ့လာပါတယ်
။မွေးစေမောင်ခိုလမ်းကြောင်းတွေရှိတဲ့ရှမ်းထိုင်းနယ်စပ်ကိုဘကပတပ်တွေရောက်ရှိတဲ့အခါမှာဘင်းဘီရင်ခွန်စာရဲ့မောင်ထိုင်းတပ်နဲ့ပြိုင်ဘက်ဖြစ်လာပါတယ်။ဘဂဘပြိုကွဲတဲ့အခါခွန်ဆတက်ကဘဂဘခြေကုပ်စခန်းတွေကိုတိုက်ခိုက်ပါတယ်ဘဂဘနဲ့တရုတ်ကွန်မြူနစ်လက်အောက်မှာအနှစ်20ကျော်နေခဲ့တဲ့ဝါတက်တွေဟာခွန်ဆတက်ကိုတံပြန်တိုက်ခိုက်ရင်းစစ်အင်အားကောင်းအောင်ကျိုးပန်းပါတယ်ဝါတက်ဘွဲ့ဟာအတင်းအကျပ်စစ်သားစုဆောင်ပါတယ်မိသားစုတစုမှာသားတစ်ယောက်တက်ထဲဝင်ပေးရပါတယ်ဘဝရည်တည်ရေးအတွက်တက်ထဲဝင်သူလည်းရှိပါတယ်ဝါဩဇာကန်နေမြေချဲ့ထွင်ရမှာဝါစစ်တီတွေဟာအဓိကကြပါတယ်ဝါတက်ကဥဆောင်ပြီး1990ပြည့်လွန်အစောပိုင်းမှာဝါပြည်သူအများအပြားထိုင်းနယ်စပ်ကိုရွှေ့ပြောင်းကြပါတယ
်ဘင်းဘီရင်ခွန်စာရဲ့မော်ထိုက်တပ်ကိုတိုက်ခိုက်ဖို့ဝါတက်တွေနေပြောင်းတာကိုနောက်ဝါတက်အစီအစိုးရကလည်းသဘောတူပါတယ်ခွန်စာလက်နဲ့ချတဲ့အခါမှာလက်နဲ့မချသူတွေဟာရွက်စစ်ဥဆောင်တဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ဖြစ်လာပါတယ်ထိုင်းနယ်စပ်ကိုရွှေ့ပြောင်းသွားတဲ့ဝတ်တပ်တွေဟာမိုင်းဆက်ခရိုင်မှာအခြေစိုက်ပြီးမိုင်းဆက်မျိုးအရှိအနောက်နဲ့တောင်ပိုင်းဒေသတွေကိုချုပ်ကင်ထားပါတယ်။မိုင်းကမိုင်းရွန်၊ဟွေဩ၊ဝါအုံမိုင်းကျွန်းနဲ့ခိုင်လိုစတဲ့မြို့နယ်၆ခုကိုဝတ်နေမြေအဖြစ်သတ်မှတ်ပါတယ်။အရှိဘက်ဆုံးမိုင်းကင်မြို့နယ်ဟာတချီလိမ့်နဲ့နီးကပ်ပြီးအနောက်ဘက်ကခိုင်လုံဟာ RCSS ရှမ်းထူထောင်ရေးတပ်နေမြေနဲ့နီးကပ်ပါတယ်။ဝါရီတောင်းဆိုနေတဲ့ပြည်နယ်တွေမှာမိုင်းဆက်နေမြေပါမပါတော့မသိနိုင်သေးပါဘူ
းဝါတန်လက်အောက်ခံခိုင်လုံမြို့နယ်ရဲ့အနောက်ဘက်မှာ RCSS ရှမ်းထူထောင်ရေးတပ်ဖွဲ့ရဲ့လွယ်တန်းလျမ်းဌာနချုပ်ရှိပါတယ်ဝါတပ်ဖွဲ့ထိန်းချုပ်တဲ့တောင်ပိုင်းနေမြေကိုအမှတ် 101 စစ်ဒေသလို့သတ်မှတ်ထားပေမဲ့မြောက်ပိုင်းဝါရဲ့ပန်ဆန်းဒေသလို့တတိတခြားတည်ရှိနေတာတော့မဟုတ်ပါဘူးမိုင်းဆက်ခရိုင်ရဲ့အရှိအနောက်တောင်ပိုင်းနဲ့ ထိုင်းနယ်စပ်အကြားမှာဝါတက်တွေအခြေဆိုင်ပေမဲ့အခြားဒေသနေရာတွေမှာစစ်ကောင်စီတပ်နေရာစောက်တပ်နဲ့ RCSS ရှမ်းထူထောင်ရေးတပ်စတာတွေကလည်းစခန်းချထားပါတယ်ဥပမာတောင်ပိုင်းဝရဲ့စစ်ဒေသ1.1အနောက်ဘက်စွန်းမှာရှိတဲ့ခိုင်လုံမြို့နယ်ဟာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့လွယ်တန်းလျံဌာနချုပ်နဲ့နေမြေချင်းဆက်ဆက်နေတာကြောင့်အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်
တောင်ပိုင်းဝါစစ်ဌာနချုပ်ကတော့မိုင်းကျွန်းမြို့နယ်ပါပုံချင်းမှာအခြေစိုက်ထားတဲ့အတွက်ထိုင်းနိုင်ငံနဲ့နီးကပ်ပါတယ်။တကယ်တော့တောင်ပိုင်းဝါနေမြေတစ်ခုလုံးဟာထိုင်းနိုင်ငံနဲ့နေချင်းဆက်နေပါတယ်။ဝါစစ်ဒေသ187မှာတမဟာ5ခုနဲ့အင်အား1000ကျော်ရှိပြီးစစ်လက်နက်မျိုးစုံကိုင်ဆောင်ပြီးစစ်ရေးပြတ်တတ်ပါတယ်။တောင်ပိုင်းဝါတပ်ကလည်းမူရီစိတပ်ဖြည့်ရေးအဖွဲ့ကိုဖွဲ့စည်းထားပြီးမူရီစိမိရှုတဲ့အခမ်းအနားတွေကိုပုံပါကျမှာကျင်းပလေရှိပါလေ RC ရှမ်းထူထောင်ရေးတပ်ကသာဗိဆိုင်တာလို့ Facebook Watch Channel မှာဖော်ပြပါတယ်ရှမ်းပြည်တောင်ပိုင်းလွင်လင်းခရိုင်ပင်လုံမြို့တွေက RC ရှမ်းထူထောင်ရေးတပ်စခန်းကိုဝပါဝင်တဲ့မဟာဗိတ်အဖွဲ့ကမလဆန်းပိုင်းကဝင်ရောက်တိုက်ခိုက်ပြီးဘင်းကင်းတွေကိုဖျက်ဆီးခဲ့တယ်လို့ဆိုပါတယ် RC ရှမ်းထူထောင်ရေးတပ်ဖွဲ့ကနစ်ရှည်လာမြန်သိမ်းပိုက်ထားတဲ့နေမြေကိုတောင်ပိုင်းကြီးမဟာမိတ်တပ်ဖွဲ့ကတိုင်းခိုက်သိမ့်ပိုက်ကြောင့်မလ9ရက်နေ့ထုတ်ဝါချန်နယ်မှာဖော်ပြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကဝါတပ်ပွဲဟာစည်ရေးပြပွဲလောက်သာလုပ်နေပြီမြဲတောင်ပိုင်းအခြေစိုက်ဝါတပ်ပွဲကတော့ဩဇာကနေမီချက်ထွင်နေပုံရပါတယ်ခင်ဗျာ
ဝါတပ်ပွဲရဲ့အကြောင်းစူးစီးတင်ပြထားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ရပါတော့မယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာပြင်းထန်တဲ့အပူဓာန်ကြောင့်ဖြစ်ပေါ်နိုင်တဲ့ကျမ်းမာရေးပြဿနာတချို့ကိုတင်ပြထားပါတယ်။မြန်မာနိုင်ငံရဲ့နွေရာသီအပူချိန်ပြင်းတဲ့အချိန်မှာအပူဓာန်ကြောင့်ရုတ်တရက်တက်ပြီးတော့3လီတာမျိုးဖြစ်နိုင်ပြီးတော့အသက်အန္တရာယ်ရှိနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ဒီလိုဖြစ်နိုင်တာကိုဘယ်လိုကြိုတင်သိရှိကာကွယ်နိုင်ပါသလဲ။ဖြစ်လာခဲ့လို့ရှိရင်လည်းဘလို့ပြုစုကုသနိုင်ပါသလဲစတာတွေအပါအဝင်အပူဓာန်ကြောင့်ဖြစ်တတ်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကိုဒီတစ်ပတ်မှာတင်ပြထားပါတယ်ဒီအကြောင်းအရာတွေကိုတော့ကလေးအထူးကုဆရာဝန်ကြီးရန်ကုန်စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနကအငိမ့်စားဌာနမှူးပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားတာပါ
โอเคขอบคุณดร.สาวเวครับเราတို့ဒီနွေရာသီအပူဓာန်ကာကွယ်နိုင်ရေးအကြောင်းပြောရမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆရာကြီးဒီပထမအဆင့်နှုံချီတာနဲ့ဒုတိယအဆင့်အပူကြောင့်ဒီအဖျားတက်တာတွေပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးဒီနောက်ဆုံးအဆင့်စိုးရတာနဲ့တခြားသတိပြုတင်တာတွေကိုပြောမှာမို့အခုဒီနောက်ဆုံးအဆိုးဝါးဆုံးအဆင့်ကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းအဆိုးဝါးဆုံးအဆင့်ကတော့ heat stroke လို့ခေါ်ပါတော့နော်အပူဓာန်ကြောင့်တက်ခြင်းပေါ့အဲ့တော့ခန္ဓာကိုယ်ကတိတ်ပြီးတော့ပူလာတယ်တော့မဟုတ်ရုတ်ရက်ကြီးမြန်မြန်ပူလာတယ်ဆိုလို့ချင်း heat stroke ရပါလေအဲအဲ့ကတော့ဒါနွေရာသီဆိုလို့ချင်းတော့ဒီအပူပိုင်းဒေသတွေပေါ့ဗျာမန္တလေးတို့မုံရွာတို့ဆိုတာအများအားလို့ဖြစ်တယ်ပေါ့နော်အထူးသဖြင့်တက်ကြီးရော်တွေမှာဖြစ်ပါအဲ့တော့ကျွန်တော်တို့ရင်ရံကုန်လည်းဖြစ်ဖို့ပါတယ်ဘာမှအကြောင်းချလို့မရပဲနောက်ဆုံးကျဒါကြောင့်ဖြစ်တယ်ဆိုရတယ်သူကလက္ခဏာမျိုးစုံနဲ့လာတော့တက်တယ်ပြီးတော့စိတ်တွေကြေအောင်ချောင်ချားဖြစ်တယ်စိတ်ပူဒါမျိုးတွေဖြစ်တယ်ပေါ့နော်။ခါကြလို့ရှိရင်အဲ့လိုပေါ့လက်တွေချောက်တွေလှုပ်မရတာတော့ဘာလို့လဲဖြစ်တာတွေရှိနေလို့ပေါ့နော်။အဲ့တော့ဒီဒီဆုပ်ဖြစ်လို့ရှိရင်တော့လေလူကိုမြေမြအေးအောင်လုပ်ပြရတာမြေမြအေးအောင်လုပ်ပြရဆိုတော့အဲ့မှာကြာလို့ရှိရင်တော့ဟိုမှာရေခဲနဲ့ရေစိမ့်တာလို့နော်။ဒီအေးတဲ့ခန်းလေးကိုထည့်ထားတာပေါ့နော်။အဲ့လိုမျိုးလုပ်ရမယ်။ဟိုမှာအပြင်မှာဘာမှမရှိလို့တစ်ပင်ရေကောင်းကောင်းစီရောက်ဒီဘက်ဒီကျဲနော်။အဲ့လိုမျိုးလုပ်ရမှာတော့တင်းတယ်ဆိုတော့ခုတုတ်ပြီးတော့ချီးတမချွေးတွေကိုတုတ်ပြစ်တာမဟုတ်ဒီဘက်ကိုတောက်ဆောက်တင်တာမှတင်တာတော့မှအဲ့ဒီရေကအငွေ့ပြန်ပြီးတော့ဟိုပြင်ပကိုထွက်သွားတဲ့ခါကျတော့အငွေ့ပြန်သွားတဲ့ခါမှာလူရဲ့ခန္ဓာကိုယ်ကအပူကိုဆုတ်အောင်မောင်းနည်းနည်းအေးအောင်လုပ်ပြရပါတယ်နော်အဲ့ဒါတော့ဆေးဦးနေမှာဒါဟိုအေးကနေပါလေထားထားပေးရတော့နော်အဲ့လိုမျိုးတချို့မြင်းညာလို့ပါဆိုကျွန်တော်တွေ့ဘူးတဲ့ General Practitioner ရဲ့ဆေးကမ်းမှာကိုသူကအေးကလုပ်ထားတယ်ပေါ့နော်အဲ့လိုမျိုးဒါမျိုးတွေလုပ်ပြရပါတယ်အဲ့ဒါတော့ heat stroke ပေါ့အဲ့တော့ဒီလိုအဲ့တော့မလုပ်လို့ရှင်တော့လဲတဲ့ရင်တော့တဲ့ရနေရှိပါရဲ့က တော်တော်လေးတောက်များနိုင်တဲ့အရာဖြစ်သွားပါတ
ော့ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီအစ်မရောက်ခင်မှာအသက်အန္တရာယ်ရှိတဲ့အတွက်ပေါ့နော်ကြိုတင်ပြီးတော့ဆရာဟိုမဖြစ်မနေသတိပြုပြီးတော့ဒီခုနကလိုမျိုးအေးအောင်လုပ်ပေးရမယ်အဆင့်ဆွဲဆရာဘယ်နေရာကိုထောက်ပြကြလဲ
ဟုတ်တယ်အေးအောင်လည်းလုပ်ပေးရမယ်နောက်တစ်ခုကအရေးဝင်ဖို့ပေါ့နော်ငံတက်ရဖို့ငံတက်ဆိုတဲ့အခါမှာလည်းစဉ်းစားမှာပေါ့လေဒီပြင်သွေးတိုးတွေပါရှင်းတော့လေအဲ့တော့လည်းပတ်သက်ပြီးချင်းနေရမှာပေါ့နော်အဲ့လိုရေတဲ့အရင် hydration ခေါ်တော့ပေါ့နော်ဒါချွေးမြေမြထွက်နိုင်မှုဒါအရေးကြီးပါလေဒါပန်ဝင်းညင်ကိုလည်းအင်းတက်နိုင်လောက်အေးအောင်ထားမယ်ပေါ့နော်အပေါ်တိုင်းနဲ့ဆိုင်အောက်ထပ်ထားမယ်နော်အဲ့လိုမျိုးအဲ air con တွေပဲဖွင့်လို့မရအောင်ဆိုလည်းပရင်းပေါက်တွေပဲဖွင့်ထားမယ်လေကွင်းလေးတက်အောင်ထားမယ်ခုနပြောလို့ဘယ်လိုမရနိုင်လို့ဆိုရင်အေးတဲ့နေရာပေါ့နော်ဆိုလိုတာဘုရားအကြောင်းကနေဒီပင်ရိတ်ကောင်းကောင်းလေးပေါ့နော်လုံနေမယ်ဒီလိုမျိုးထားမယ်ဆိုတဲ့ဟာမျိုးလုပ်ဖို့ကောင်းပါလေနော်ဒါတော့ဒီခုနပြောတဲ့အပူဓာန်ကြောင့်ဖြစ်တဲ့အဖျားတို့အပူဓာန်ကြောင့်ဖြစ်တဲ့တက်ခြင်းတို့ကာကွယ်တာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီအပူဓာန်ကိုကြိုကာကွယ်နိုင်ဖို့ပေါ့နော်ရေနဲ့အငန်တက်ဝင်အောင်ဘယ်လိုအကောင်းဆုံးအချက်ပြုချင်လဲဆရာ
အဲ့ဒါစားရည်ပေါ့နော်ဆိုတော့ပူရင်အစားရည်တောက်ရမယ်ဟိဆိုပြီးတော့တောက်နေကြတယ်ပေါ့နော်ကျွန်တော်မြင်တော့တောက်လို့တော့မမှားပါဘူးသို့တော့ဓာတ်စားရည်တောက်မှမဟုတ်ပါဘူးဓာတ်စားရည်မှာကြာရေရဲ့ဂလူးကို့စ်ရဲ့ဆိုဒီယမ်ရဲ့ပိုတက်ဆီယမ်ရဲ့ဟိုချိုးကြအောင်လုပ်ပေးထားတယ်ပေါ့။ဘာကြောင့်ဒီလိုချိုးကြအောင်လုပ်ပေးထားလဲဆိုတော့အဲ့ဒါနဲ့ရေနဲ့ဖြော်ပြီးတိုက်လို့ချင်းအချိုးကြကြဖြော်ရင်ဒီဥရေရောင်းနေတယ်ပေါ့နော်။ဟိုဝင်းပြောင်းဝင်းလျှော့ဖြစ်လို့ဥရေရောင်းနေတော့မှသူကဂလူးကို့စ်ကိုဆုပ်ရင်းနဲ့ဆိုဒီယမ်ကိုဆုပ်တယ်ပေါ့။အဲဒီဆိုဒီယမ်ကိုဆုပ်တော့ရေပါဆုပ်တယ်ဒီနည်းအားဖြင့်ခန္ဓာကိုယ်မှာအရေးပြန်လဲဖြည့်တင်းဖို့လိုအပ်တယ်။ဒါကြောင့်ဓာတ်စားတို့တွေကကြတော့တကယ်ကိုအချိုးကြကြလုပ်ထားတာပေါ့နော်။ဒါပေမဲ့ဒီအပူရန်ကြောင့်ဖြားတာတို့သွေးလွန်တွေးလို့ဘာလို့မှကြတော့ဦးကကောင်းမယ်လေဦးကရောင်နေတာမဟုတ်အဲကျွန်တော်ကဒီလိုချိုးချနေကြမလို့နော်အရေးဝင်မဲ့စားဝင်မဲ့တကြတော့ဒီအပူဓာန်ကြောင့်တက်တော့မလို့ပါဘူးနော်အာရတက်တော့လို့ပဲပေါ့ဟိုတကြကလည်းဆံမြုပ်တော့တက်သမင်းစားရဆိုရနေတာပဲနော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအပူဓာန်ကိုခံနိုင်ဖို့လုပ်တဲ့နေရာမှာပေါ့နော်နောက်ရောသတိပြုစရာရှိသေးလားဆရာ
ကျန်တာတော့ကျွန်တော်တို့ကဒီအဝင်းချင်းအပူချင်းဟိုထိမ့်သိမ့်ဖို့အဓိကရေးကြည့်ရပါတယ်ဟိုရေးအေးအောင်နေဖို့ပေါ့နော်ဆိုတော့ကျွန်တော်တို့ဟိုနေရာလဲတချို့ကကြာလဲရောင်းမြန်နေတွေးတာတွေရှိတယ်။ပူတဲ့အချိန်မှာအပူနဲ့တက်ရတယ်။အေးမခံရဘူးပေါ့နော်။ဆိုတော့ရေတွေးချတောက်ရမယ်လို့အရက်တောက်ရမယ်လို့ဒါတွေရှိတယ်။အဲ့ဒါတွေကမှားပါတယ်။အရက်တောက်တယ်ဆိုလို့ရှိရင်တော့တွေးကြောတွေကပိုချဲအဲကြတော့ပိုပြီးတော့ဒီအပူရန်ကြောင့်ဖြစ်တဲ့ဟာလဲပိုဆိုးနိုင်ပါနော်။အဲ့တော့ခုနပြောတဲ့သဘာဝကျတဲ့နည်းလမ်းတွေပေါ့။ဒါတွေကိုအသုံးပြုဖို့လိုပါတယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအပူဓာန်ကိုသတ်တောင်းပေါ့နော်အကြံပြုစရာရှိသေးလားဆရာ
အဲ့တော့နောက်တစ်ခါလေဝင်လေတက်ကောင်းတဲ့ဟိုဝေစားဆိုလဲပေါ်ပါတဲ့ဟာတွေဝေးရမယ်နေရာဒီမှာဆိုလို့ရှိရင်နေ့လယ်ချိန်မှာသိပြင်းထန်တဲ့အာဂဒါလှူရှားမှုတွေလုံးလုံးတာတွေမလုံးတင်ဘူးနောက်တစ်ခါအယောင်လဲပေါ့ဝေစားတွေပါဆိုရင်ဖြူယောင်တို့အယောင်ဖြော့ဖြော့တွေကအပူကိုတိတ်မဆုပ်ဘူးအမဲဆိုအပူကိုဆုပ်တယ်ပေါ့နော်အဲ့လိုမျိုးဒီလိုပေါ်ပါတဲ့ဒါလုံးလေးလည်းလုံးမဝဖဲနဲ့ခြီးဝဲမယ်ပေါ့နော်အဲ့လိုမျိုးလေးတွေရှိပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာတခြားပူစေတာတွေအတွက်သတိပြုစရာကရှိသေးလားဆရာ
ဒီဆေးဝါးတွေနည်းနည်းပတ်သက်လို့ဆိုလို့ရှိရင်ဥမာဆိုပြီးလို့ပါလို့ဘိုင်းအောင်လာမှာတုံးတဲ့အန်တီကိုလင်နာချက်ပါတဲ့ဆေးတွေကလည်းအပူချိန်ကိုတက်စေပေါ့နော်ဒါမျိုးတွေလည်းကျွန်တော်ကတုံးတဲ့အခါမှာသတိထားပြီးသုံးရပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအပူဓာန်ကြောင့်ဖြစ်နိုင်တဲ့ကျမရဲ့ဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာကြီးအခုအချိန်ပါလေ
။ဟုတ်ကူရန်ကြောင့်ယောဂဖြစ်နေတာတော့ဒီအရေကားယောဂတွေလည်းဖြစ်နေကြတာ။တို့ကပူရန်ကြောင့်မိတ်တွေထွက်တယ်။မိတ်တွေကရားတယ်။မိတ်တွေကတော့တကယ်တော့ချွေးအချိတ်ကလေးတွေပေါ့နော်။ချွေးအချိတ်ကလေးအပေါက်ပိတ်သွားရင်ဒါမိတ်အနေနဲ့တွေ့ပါတယ်။မိတ်ကလည်းရားတော့ပေါ့ဗျာ။ရားတော့ကြာကုတ်တယ်ပေါ့။ကုတ်တော့ကြာရင်လည်းတဲထဲမှာကြီးပါသွားရင်ဆိုတာအနာရီရင်းလာတယ်။အဲ့ပူနာတွေဖြစ်တယ်ပေါ့ဒီပူနာတွေဖြစ်တာလဲဗမာရင်စားတာပူတွေထွက်တယ်ကောင်းတယ်လို့လို့ပေါ့တကယ်တော့မဟုတ်ပါဘူးဒါဒီ staphylococcus skin infection လို့ခေါ်တာပါဒီပိုးကြောင့်မျိုးစုံဖြစ်နိုင်တယ်အဆောင်ရေးမိဖြစ်နိုင်တယ်ဦးနှောက်မြောက်ဖြစ်နိုင်တယ်ပတ်စပိုလုံးလည်းပြတ်နိုင်တယ်နော်အဲ့တော့ခုရပါတယ်အဲ့ဒါသေချာခုရတချို့လည်းနေလောင်တယ်ပေါ့တချို့ကပူရန်မခံနိုင်ဘူးဟိုနေပူရန်နေတော့ပူရန်နဲ့တခါလည်းအသားတွေလောင်ကုန်တယ်ပူကုန်တယ်ပေါ့နော်ဟုတ်အဲမဲဖြစ်ကုန်တဲ့စာရင်းသားတွေဖြစ်ပါလ
ားဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ဂျမ်းမာရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအပူဓာန်တွေကြောင့်ဖြစ်တတ်တဲ့ဂျမ်းမာရေးဆိုင်ရာပြဿနာတွေကိုစူးစီးတင်ပြသွားတာပါ ချမ်းပါရေးကဏ္ဍပြီးမှာတော့တိုင်းရင်းသားဒေသကအဖြစ်အပျက်တွေနဲ့သတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနောက်တော့ဆင်ရပါတော့မယ်ဖီဗာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မိုင်းတော့မိုင်းထဒေသမှာ UWSA ဝါတပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြည်ညွတ်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြဝတီတောင်ဘက်မော်ခီစခန်းကိုစစ်ကောင်စီတပ်တွေပြန်လည်တိုက်ခိုက်လာတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်တိုက်ပွဲတွေထပ်မံဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်သတင်းတွေကိုဆိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်အရှေ့ပိုင်းမိုင်းတုံမြို့နယ်မုံတော့မုံသာမြို့နယ်ခွဲအတွင်း UWSA ဝါတပ်ဖွဲ့နဲ့ RCSS SSA တို့အကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားလို့နှစ်ဖက်ကြဆုံးမှုရှိခဲ့ပါတယ်။ဧပြီလ5ရက်နေ့ကမနက်10နာရီမှတစ်ချိန်၊မွန်းလွဲ2နာရီမှတစ်ချိန်နှစ်ဖက်ပစ်ခတ်မှုဖြစ်ပွားခဲ့တာပါ။တိုက်ပွဲမှာဝါတပ်ဖွဲ့ဘက်ကတဦးကြဆုံးပြီး10ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝါတပ်ဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။အလားတူ RCSS SSC ဖက်ကလည်းထိခိုက်ကြဆုံးမှုရှိပြီးဆက်လက်နက်ပစ္စည်းတွေလည်းဆုံးရှုံးခဲ့တယ်လို့သိရပါတယ်။မုံတော့မုံသာဒေတာဟာ2017 NCA လက်မှတ်ရေးထိုးပြီးကတည်းကစစ်တပ်ဘက်က RCSS SSA ရဲ့ဌာနချုပ်ထားရှိဖို့အတွက်ပေးထားတာဖြစ်ပါတယ်။ဝါတပ်ဖွဲ့နဲ့ RCSS SSA ဟာမုံတော့မုံသာဒေတာမှာဇန်နဝါရီလကတည်းကစစ်ရေးတင်းမာမှုဖြစ်ပွားလာခဲ့တာဖြစ်ပါတယ်။
မတ်လလလေပိုင်းကကရင်မြို့တားလူမျိုးရေးတပ်မတော် KNR တဲရောက်တိုက်ခိုက်သိမ်းယူနိုင်ခဲ့တဲ့ကရင်ပြည်နယ်မြဝတီတောင်ဘက်စစ်ကောင်စီမော်ခီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာတယ်လို့ KNU ဘက်ကအတည်ပြုပြောဆိုလိုက်ပါတယ်။အဲ့ဒီမော်ခီစခန်းကိုပြန်လည်နေရာယူဖို့စစ်ကောင်စီတပ်ရန်နေရာကြုံနဲ့ဝေါ်လီကနေမော်ခီဘက်ကိုတက်လာပြီးလမ်းတစ်လျှောက်မှာလဲနေမြေခံ KNR ဘက်ကကြားဖြတ်တိုက်ခိုက်တာကြောင့်စစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုလည်းများတယ်လို့KNU ကော့ကရိတ်မြို့နယ်အတွင်းမှာစောအယ်ကော့တော့ကပြောပါတယ်ကော့ကရိတ်မြဝတီလမ်းပိုင်းနဲ့ထိုင်းနိုင်ငံဘက်ချမ်းမဲဆောက်ဝေါ်လီနယ်ခြားလမ်းကနေစစ်ကောင်စီတပ်ကစီရင်အားပို့တာတွေရှိတယ်လို့လည်း KNU ဘက်ကပြောဆိုခဲ့ပါတယ်
စစ်ကောင်စီကရခိုင်ပြည်မှာလူရင်အားလက်နက်အင်အားနဲ့ရိတ်ခါတွေဖြစ်တင်းပေးနေတဲ့အတွက်မလွဲမရှောင်သာစစ်ရေးထိတ်တိုက်မှုဖြစ်လာနိုင်တယ်လို့ရခိုင်အမျိုးသားဖွဲ့ချုပ် ULAA ရဲ့ပြောရေးဆိုခွင့်ရှိသူဦးခိုင်တုခကပြောပါတယ်စစ်ကောင်စီဟာ ULAA ဦးဆောင်တဲ့ရခိုင်ပြည်သူအစိုးရရဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုအနောက်ရှက်ပေးနေတာရှိတယ်လို့ဧပြီလ5ရက်နေ့ကဒုတိယအကြိမ်အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဦးခိုင်တုခကပြောဆိုသွားတာပါရခိုင်ပြည်နယ်မှာနှစ်နှစ်နေပါတိုက်ပွဲတွေရပ်တန့်နေတဲ့အတွက်စစ်ပေးဒုက္ခတွေတဲ့ချို့နေရပြန်နေကြသလိုနေရမပြန်နိုင်သေးတဲ့ဒုက္ခတွေလည်းထောင်ပေါင်းများစွာရှိနေသေးတဲ့အတွက်နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
ချင်းမြင့်နယ်တောင်ပိုင်းပလဲဝါမြို့ပေါ်မှာစစ်ရှောင်တွေအတွက်အလူငွေကောက်ခံနေတဲ့ချင်းလူငယ်လေးဦးကိုပလဲဝါမြို့နယ်တရားရုံးကထောင်ဒဏ်နှစ်စီအမိန့်ချမှတ်လိုက်တယ်လို့သိရပါတယ်။ပလဲဝါမြို့ပေါ်မှာပြီးခဲ့တဲ့2021ခုနှစ်မေလ28ရက်နေ့ကနေရာနှစ်ခုမှာပုံပေါက်ကွဲမှုဖြစ်စဉ်ကြောင့်ချင်းလူငယ်လေးဦးဟာဆယ်လကျော်ကြာဖမ်းဆီးတင်းတင်းခံထားရပြီးပုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ဆက်နွယ်မှုရှိတယ်ဆိုပြီးစစ်ကောင်စီကပုံမှန်ဆက်ခွန်တက်ပုံမှန်905ကနဲ့တရားဆွဲဆိုပြီးဧပြီလ5ရက်နေ့မှာထောင်ဒဏ်အတည်ပြုချမှတ်ခဲ့တာပါပြစ်ဒဏ်ချမှတ်ခံရတဲ့ချင်းလူငယ်လေးဦးကတော့အိုက်မင်းအဆိုတော်အိုက်ထွန်မင်းကော်မဏီအိုက်ထွန်မင်းတစ်တော်အောင်ထွန်ဆိုခအလူတို့ဖြစ်ကြပါတယ်
မွန်ပြည်သက်ပါတီ NMSP ဦးဆောင်ပြီးတန်ကတော်နဲ့ဒေသခံကိုယ်စားလှယ်တွေအချို့တူပါဝင်အကောင့်ထဲပေါ်ခဲ့တဲ့မွေးရဆေးဆွဲသူတွေအတွက်ဧပြီလ6ရက်နေ့ကစပြီးမွေးရဆေးထိန်းချုပ်ကူတာရေးနဲ့အသက်မွေးအတတ်ပညာဌာနကစတင်လက်ခံတော်မှာဖြစ်ပါတယ်
လက်တလောဌာနမှာမပြည့်စုံသေးတဲ့အတွက်မွန်ပြည်သက်ပါတီထဝယ်ခရိုင်အနေနဲ့ထဝယ်ခရိုင်အတွင်းနဲ့မြို့နယ်တွေကတည်ရခံဆေးဆွဲသူတွေကိုသာစတင်လက်ခံသွားမယ်လို့ရင်းဌာနကပြန်ကြားရေးနဲ့တက်တည်ပညာရှင်ရှာဖွေရေးဆပ်ကော်မတီနိုင်အောင်စားကပြောပါရယ်အဲ့ဒီဌာနကမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဓမ္မပါလာရွာအနီးမှာ
တိစောက်ထားတာဖြစ်ပြီးလက်တလောမှာမွန်ပြည်သက်ပါတီကဆေးဆရာတွေနဲ့ပဲစတင်ကူတာနေတယ်လို့သိရပါဗျ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေဖော်ဆောင်နေတဲ့အုတ်ချုပ်ရေးတရားစီရင်လုပ်ငန်းတွေမှာစစ်ကောင်စီတပ်ကနေအင်အားသုံးပြီးနောက်ဆက်နေတယ်လို့အေအေပြောခွင့်ရကပြောပါတယ်။
အခုလိုမျိုးနောက်ဆက်နေတာကြောင့်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လဲဆိုပါတယ်ရခိုင်ပြည်နယ်အတွင်းစစ်ကောင်စီအုပ်ချုပ်ရေးနဲ့ ULAA အုပ်ချုပ်ရေးဆိုပြီးတော့ရှင်ပြိုင်ဖြစ်နေတဲ့အတွက်ပို့တိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းကိုတော့ရခိုင်ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုကျွန်မအမိကနေတင်ဆက်ပေးသွားမှာပါ
တိုက်ပွဲတွေညင်သက်နေခဲ့တဲ့ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့အေအေအနေနဲ့အုပ်ချုပ်ရေးတရားစီရင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာပါ ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့ရံပြင်းမြို့နယ်တွေမှာအေအေအဖွဲ့ရဲ့တရားစီရင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးပြီးနှောက်ယှက်နေတာကြောင့်တကယ်လို့မရက်တက်ရင်တိုက်ပွဲတွေဖြစ်ပွားလာနိုင်တယ်လို့မတ်လ9ရက်နေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအေအေပြောရေးဆိုခွင့်ရှိသူခိုင်တုခကရခိုင်ဘာသာနဲ့အခုလိုမျိုးပြောပါတယ်
လက်ရှိရခိုင်ပြည်နယ်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုစစ်ကောင်စီဘက်ကကျွန်တော်တို့စီကိုတောက်လျှောက်စာရေးပြီးတော့ကန့်ကွက်နေတာတွေမြေပြင်မှာလည်းမြန်မာစစ်တပ်အနေနဲ့အနှောက်အယှက်ပေးနေတာတွေဆက်တိုက်လုပ်ဆောင်နေတယ်ထိတ်တဲ့ရင်ဆိုင်မှုတွေမဖြစ်ရအောင်ကျွန်တော်တို့နဲ့သူတို့ကြားမှာပြန်လည်စကားပြောနေတာတွေရှိပါတယ်တို့တော့လည်းမြန်မာစစ်တပ်ဘက်ကခုလိုဆက်ပြီးတော့လ ULAAA ရဲ့လုပ်ငန်းတွေကိုအခုလိုစစ်ကောင်စီဘက်ကနှောက်ယှက်နေတာနှစ်ဖက်အဖွဲ့အစည်းအခု2022ခုနှစ်ထဲမှာတင်းမာမှုမြင့်လာနေပါတယ်။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးရှိနေတယ်လို့ဒေဘတ်ဒေတာအဖွဲ့ကလည်းသူတို့အုပ်ချုပ်ရေးကိုလှုပ်ဆောင်နေပါတယ်။အခုလိုမျိုးကြားမှာပိုတိုက်မှုတွေရှိနေလို့တိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟာဦးထွန်းတာစိန်ကပြောပါတယ်။
ဘာသာရေးစီးရဲကြီးရဲ့အရှင်မလို့ထားပြမှာနော်လက်ရှိ ULAAA နဲ့ဒီဘက်ကတန်းနဲ့အပြင်းအလှတာမရှိဘူးပေါ့နော်နှုတ်ပတိနဲ့ပေါ်ဆောင်ထားတာဖြစ်တယ်ခုချင်းနေတဲ့ဒီဘက်ကမှအစိခတ်ရဆဲတာလည်းဖြစ်ဖြစ်ဒါမှမဟုတ်တောင်းလို့ရတာတပ်ပွဲရတာလည်းဖြစ်ဖြစ်ဒီလိုမျိုးဖြစ်လာခဲ့လို့ရှိရင်တော့ရခိုင်မျိုးလည်းပဲပြန်ပြီးတော့ဦးလေးလာနိုင်တယ်လို့ယူဆပါ
လက်ရှိစစ်ကောင်စီတပ်တွေအနေနဲ့တိုင်းနယ်ပြည်နယ်အသီးသီးကလက်နက်ကင်အဖွဲ့တွေနဲ့စစ်ရေးတင်းမာနေတဲ့အခြေအနေညင်သွားရင်တော့ရခိုင်ဘက်ကိုစစ်မျက်နှာလှည့်လာနိုင်ခြေရှိတယ်လို့သူကယူဆပါတယ်။တိုက်ပွဲတွေဖြစ်လာရင်ဒေသခံပြည်သူတွေထိခိုက်နစ်နာမယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့2018ခုနှစ်ကစလို့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကင်အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲဖြစ်စဉ်တွေအတွင်းမှာ AA နဲ့ဆက်ဆက်တဲ့ဆိုပြီးတော့မတင်ငါမှုနဲ့ဖမ်းဆီးခံခဲ့ရမှုရွာတွေမိရှုခံရမှုတွေနဲ့ဒေသခံပြည်သူတွေအများအပြားကတော့စစ်ဘေးတိမ်းရှောင်နေခဲ့ကြပါတယ်ရှင်ဆက်ပြီးတော့အဖွဲ့အစည်းတွေနဲ့အားပေးနေတဲ့အဖွဲ့အစည်းတွေကိုတွဲဆောင်ဆွေးနွေးမှာမဟုတ်ပဲနှိမ်နင်းသွားမယ်ဆိုပြီးတော့ပြီးခဲ့တဲ့မတ်လ28ရက်နေ့တက်မတော်နေ့မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်ဒီလိုမျိုးပြောဆိုချက်တွေဟာပို့ပြီးတော့ဆိုးရွားတဲ့အခြေအနေကိုဥတီသွားမယ်လို့ကရင်မျိုးသားအစည်းအုံး KNU ဘက်ကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ်
။စစ်ကောင်စီကိုစကြင်တိုက်ခိုက်နေတဲ့အမျိုးသားညီညွတ်ရေးဆွေရအန်ယူဂျီပြည်သူ့ကာကွယ်ရေး PDF ဖွဲ့တွေကိုအကြမ်းဖက်ဖွဲ့စည်းတွေဖြင့်နှိမ်နင်းသွားမယ်ဆိုတဲ့ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ပြောဆိုချက်တွေဟာအပြုတ်သဘောမဆောင်ဘူးလို့ကရင်မျိုးသားစည်းအုံး KNU ရဲ့နိုင်ငံခြားရေးတာဝန်ကဗဒိုစောတော်နီကပြောပါတယ်
။ပြုတ်သဘောမဆောင်လို့ပြောကျင်တယ်ပါဗလဲဆိုတော့တန်းပြည်တပြည်ရဲ့အေးရအေးကြောင်းငင်းချင်းရရင်ကြောင်းပြည့်စုံကျွေးလူတွေအားလုံးအစုအဖွဲ့အားလုံးနဲ့ထိုင်ပြီးတော့စကားပြောဖို့လိုတယ်။အဲဒီမှာတမန်တမကြတဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုလိုရဲဆိုရင်လည်းကိုယ့်ကိုအယူဆတစ်ခုထဲမဲ့ဆုပ်ကင်ထားလို့မရဘဲနဲ့တခြားအယူဆတွေကိုလည်းထပ်သွင်းစဉ်းစားပြီးတော့ဘယ်ဟာအကောင်းဆုံးဖြစ်တယ်လဲဆိုတဲ့ဟာကိုတော့စဉ်းစားဖို့လိုတယ်။
ပြီးခဲ့တဲ့89ချိန်မြောက်တာဝန်တော်နေခန္ဓာမှာနတ်ဆက်ကဩက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအကြံဖက်ဖွဲ့တွေနဲ့အကြံဖက်ဖွဲ့စည်းကိုအားပေးထောက်ခံတဲ့အဖွဲ့တွေကလွဲရင် NCA လက်မှတ်ယူထိုးထားတဲ့အဖွဲ့တွေလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့အဖွဲ့တွေနဲ့လွတ်လပ်ပြီးကြိုတင်ကတ်တချက်မထားဘဲသစ်ဆုံဆွေးနွေးသွားမယ်လို့ဆိုပါတယ်
။တမတော်အနေနဲ့သာဗရညီချင်းရရှိဖို့အတွက်အကြံဖက်အဖွဲ့တွေနဲ့အကြံဖက်အဖွဲ့စည်းကိုအားပေးထောက်ခံတဲ့အဖွဲ့တွေကလွဲရင် NCA လက်မှတ်ယူထိုးထားတဲ့အဖွဲ့တွေနဲ့အမြင်ပြပြတွေ့ဆုံဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားနဲ့ကအဖွဲ့တွေနဲ့လည်းလွတ်လပ်ပြီးကြိုတင်ကန့်သတ်ချက်မထားဘဲငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်တယ်
။ဒါပေမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တွေသူတို့ရဲ့ရည်မှန်းချက်ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့မတူညီဘူးလို့နိုင်ငံရေးနေလာတုံတက်သူဦးရထွန်းတီဘောကအခုလိုပြောပါတယ်
။ PDF တွေကလည်းသူတို့ရည်မှန်းချက်ကစစ်တပ်ပြိုကွဲရေးစစ်တပ်ဖြုတ်ချရေးတဲ့တချေမုံရေးပဲလေတိုင်းရင်းသားတွေရဲ့ညီမချက်နဲ့ကမတူဘူးတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့ညီမချက်ကသူတို့ဒေသသူတို့နေလူမျိုးတွေဒီကိုပိုင်အုပ်ချုပ်ခွင့်နဲ့ဖက်ဒရယ်စနစ်ပေါ့ဗျာအဲ့ဒါသွားဖို့ဆိုတော့အဲ့ဒါကဆွေးနွေးလို့ရတယ်ဖြည့်ရှင်းလို့ရတယ်ဆိုတဲ့သဘောပေါ့
နတ်ဆက်ကကောင်းစီဟာမြို့သားညီညွတ်ရေးဆိုရအင်ယူကြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့သူတို့ရဲ့လက်အောက်ခံဖွဲ့စည်းအားလုံးကိုအကြံဖက်ဖွဲ့စည်းတွေဖြစ်တတ်မှတ်ကြောင်း2021ခုနှစ်မေလကထုတ်ပြန်ကြေညာခဲ့ပါတယ်ရှင
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်အစီအပိုင်းမန်တုံမြို့နယ်မုံတော့မုံချာမြို့နယ်ခွဲတွင် UWS ဝါတပ်ဖွဲ့နှင့် RCSS SSA တို့အကြားပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါသည်။ကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တိုက်ခိုက်သိမ်းယူခဲ့တဲ့ကရင်ပြည်နယ်မြောက်ရီတောင်ဖက်မော်ခီစခန်းကိုဧပြီလ6ရက်နေ့မှာစစ်ကောင်စီတပ်တွေကပြန်လည်တိုက်ခိုက်လာခဲ့ပါသည်
။သတင်းရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါသည်။နောက်တွင်ပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမကအမီပ
ါတိုင်းရင်သတင်းလောအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခုဆက်လက်ပြီးတော့သတင်းအချင်းချုပ်ဒီကိုတော့ကိုအောင်လွင်ဦးကပြောပြပါအောင်မယ
်စစ်တမ်းတင်ယူကရိန်းမှာရက်သားတွေပေါ်ရုရှားရဲ့ရစ်စစ်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတွေထပ်မံရရှိနေပြီးသူ့လိုရက်တွေရုရှားကတနည်းနည်းတစ်ချင်းချင်းမှာတာဝန်ခံရလိမ့်မယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကသတိပေးလိုက်ပါတယ်။ရုရှားဆွေရဲ့လုပ်ရတရားဆက်ဆုပ်စရာကောင်းလွန်တယ်လို့လည်းဘယ်ဂျင်နိုင်ငံဘရပ်ဆဲမှာမြောက်အတ္တလန္တိတ်စာချုပ်နေတိုးပွဲနဲ့မဟာမိတ်နိုင်ငံတွေကနိုင်ငံကြီးဝန်ကြီးတွေကိုတွေ့ဆုံပြီးဝန်ကြီးဘလင်ကင်ကြာသပတေးနေ့မှာပြောဆိုလိုက်တာပါ။ယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေတန်းခတ်အရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ထက်လက်တော်ကကြာသပတေးနေ့မှာတခဲနဲ့အတည်ပြုလိုက်ပြီးနောက်ထပ်ဆက်လက်ပြားပေးသွားမှာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။ရုရှားကယင်းနဲ့သဘာဝတန်ခွေရေးတင်ပို့မှုတွေကိုတမရဂျိုးဘိုင်ဒန်အမိန့်နဲ့တားမြစ်ထားတာကိုလည်းလွှတ်တော်ကအတည်ပြုခဲ့တာပါလွှတ်တော်ကအတည်ပြုလိုက်တဲ့နောက်ထပ်ဥပဒေမူကြမ်းမှာတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုအထူးကုံသွယ်ဖက်နိုင်ငံတွေအဖြစ်အခွင့်အရေးပေးထားတာတွေကိုရုပ်သိမ်းမှာဖြစ်တာကြောင့်အမေရိကန်ဆိုရအနေနဲ့ရုရှားကတင်သွင်းတဲ့တံမြင့်နဲ့အလူမီနီယံလိုကွန်ပျက်စီးတွေအပေါ်အကောက်ခွန်တွေအစမတန်ကောက်ယူခွင့်ရတော့မှာဖြစ်ပါတယ်ယူကရိန်းမှာရက်စက်ချင်းချုပ်တဲ့လူရဲတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်ဖြစ်ကနေရုရှားကိုဆိုင်းငံ့မှုအထွေထွေညီလာခံကမဲခွဲဆုတ်ဖြတ်လိုက်ပါတယ်ကြီးလေးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးယူကရိန်းပေါ်ကျူးလွန်တဲ့လူရဲတွေအတွက်ရုရှားကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့မှုကြာပြင်းတွေကမဲခွဲဆုတ်ဖြတ်ရမှာထောက်ခံမဲ93မဲကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးခဲ့ကြပါဘူးကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖေးကတော့တမိုင်းဝင်ဆုံးဖြတ်ချက်အဖြစ်မဲခွဲအပြီးမှာပဲပြောဆိုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်းလွင်အစည်းအဝေးတွေကိုတာဝန်ယူခဲ့သူတွေထဲမှာတော့စီစဉ်ထုတ်လုပ်ရမှုအဖြစ်နဲ့ကကိုရဲမွန်ဖြစ်ပါတယ်။အတန်းဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအတာရက်တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပတ်အတန်းလွင်အစီအစဉ်လေးဒီမှာတင်ပေးပြီဆုံးပါပြီ။သောရရှင်မြန်မာပြည်သူပေါင်းလဲဘေးရန်တွေကင်းဝေးကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.